Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့တနင်္ဂနွေနေ့ညတဲ့ဇူလိုင်လ24ရက်တနင်္ဂနွေညပိုင်းအစီအစဉ်လေးကို American ပြည်တော်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ဆရာမရှင် VOA မြန်မာပိုင်းရေဒီယိုအစီအစဉ်လေးကိုလိုင်းတူမီတာ31 32 51နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာနဲ့ Website စာမျက်နှာတို့ကလည်းဖန်ယူနာဆင်နိုင်ပါတယ်ရှင်။
အနည်းကတည်းကညင်ရပါစီတရုတ်စစ်တပ်ကလွန်ခဲ့တဲ့9နှစ်အတွင်းမှာအရေးပါပါပို့ပြီးရန်မူပို့ပြီးအန္တရာယ်ရှိလာတယ်လို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌကပြောလိုက်ပါတယ်အော်ဒါဆာပင်လက်နက်စိတ်ကန်းကိုရုရှားကဒုံးကျည်နဲ့ပစ်ခတ်ခဲ့ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုပြောကြားလိုက်ပါတယ်ယူကရိန်းမှာအမေရိကန်ကစစ်ပွားလက်နက်တွေထုတ်လုပ်နေတယ်လို့မြောက်ကိုရီးယားကဆွဆွဲလိုက်ပါတယ်အဲ့ဒီလိုနောက်ဆုံးရသတင်းတွေပါဝင်ကိုကိုစော်ဝင်းနိုင်နဲ့ကျွန်တော်တမောင်သားတို့ကတင်ပြကြမှာပါ
ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းတွေမှာတော့စကိုင်းတိုင်းရင်းမပင်ခရိုင်ဆလင်းကြီးမြို့နယ်ရဲ့ရဲတပ်ဖွဲ့ဝင်၄ဦးတနက်နေ့ပြစ်ခတ်ခံရတာကြောင့်သိဆုံးခဲ့ပါတယ
်အဲသူတို့ကဒီလက်ဖိုက်တိုင်းမှာဇီဝရင်းနဲ့လက်ဖိုက်တောင်းကြတာပေါ့အမြဲတမ်းလည်းထွက်နေကြပေါ့လေနော်သူလက်ဖိုက်တောင်းနေတဲ့အချိန်ကိုဝင်ပြီးတော့ပြစ်ခတ်တာပေါ့
ဒေတာကန်တန်ကတော့တပါပြောသွားတာပါအပြည့်စုံကတော့အစီအစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအာဖရိကမှာမြီးတွေမျိုးသုံးနိုင်တဲ့အန္တရာယ်တောင်ကိုရီးယားကအယောင်သွေးနေလေစားဘူးတွေနောက်မိုဇမ်ဘိတ်မှာမတန်မီမဲ့ဆွမ်းနဲ့ပကြီးအမှုပညာရှင်စတဲ့အကြောင်းအရာတွေအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လင်းပေးဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးမှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်နဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးပါမယ်ရှင်
တရုတ်စစ်တပ်ကလွန်ခဲ့တဲ့9နှစ်အတွင်းမှာအရေးပါပါပို့ပြီးရန်မူပို့ပြီးအန္တရာယ်ရှိလာတယ်လို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဘိုဂျုတ်ချီမတ်မီလီကပြောလိုက်ပါတယ်။ဘိုဂျုတ်ချီမတ်မီလီဟာအင်ဒိုပစိဖိတ်ဒေသကိုခီးလက်နေစဉ်အင်ဒိုနီးရှားမှာတနင်္ဂနွေနေ့ကခရီးတစ်ထောက်ဝင်ရင်အခုလိုပြောလိုက်တာဖြစ်ပါတယ်။ဒေသတွင်းအမေရိကန်နဲ့မိတ်ဖက်တွေကထောင်လန်းခဲ့ရမှာတရုတ်လေယာဉ်တွေနဲ့သင်္ဘောတွေရဲ့လှုပ်ရှားမှုက9နှစ်တာကာလမှာအရေးပါပါပို့များလာခဲ့ပြီးအနေရှိတဲ့တုံ့ပြန်မှုတွေကလည်းအချိုးညီညီများလာခဲ့လေလို့သူကဆိုပါတယ်တရုတ်ရဲ့လှုပ်ရှားမှုတွေကိုပြန်လည်ဟန်ချက်ချိန်နိုင်ဖို့ပစိဖိတ်ဒေသနိုင်ငံတွေနဲ့ဆက်ဆံရေးကိုပုံမခိုင်မအောင်အမေရိကန်ကနှစ်ဆတိုးပြီးအားထုတ်လာချိန်မှာဗိုလ်ချုပ်ကြီးမတ်မီလီရဲ့ခုလိုပြောကြားချက်ကထွက်ပေါ်လာခဲ့တာပါတရုတ်ရဲ့ချိန်ချောက်လိုတဲ့ခြေလှမ်းတွေကများလာနေပြီးအမေရိကန်ရဲ့ရေရှည်လုံခြုံရေးကိုမူလဖူတာစိန်ခေါ်နေတယ်လို့တမ်မရဘိုင်ဒင်ရဲ့အဆိုအရကမြင်ပါတယ်ဗိုလ်ချုပ်ကြီးမတ်မီလီရဲ့ခီးစဉ်ကတရုတ်ရဲ့ချိန်ချုပ်မှုပေါ်မှာအဓိကထားပြီးဒီပတ်ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာကျင်းပမဲ့အင်ဒိုပစိဖိတ်ဒေသကာကွယ်ရေးတာဝန်ရှိသူခေါင်းဆောင်တွေရဲ့အစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။ဒီအစည်းအဝေးမှာဆွေးနွေးမဲ့အကြောင်းအရာတွေထဲမှာတရုတ်ရဲ့စစ်တပ်ကြီးထွားလာမှုနဲ့လွတ်လပ်ပွင့်လင်းငြိမ်းချမ်းတဲ့ပစိဖိတ်ဒေသဖြစ်ထိန်းသိမ်းထားနိုင်ရေးကိစ္စတွေပါဝင်ကြမှာဖြစ်ပါတယ
်။ယူကရိန်းနိုင်ငံကကောက်ပဲတည်နှံနေတင်ပို့မှုမှာအရေးပါတဲ့စစ်ကမ်းမြို့တစ်ခုဖြစ်တဲ့ပင်လယ်နဲ့ထိစပ်နေတဲ့အော်ဒီဆာမှာရှိတဲ့စစ်ပဆန်ရအစာဦးကိုရုရှားဒုံးကျည်တွေနဲ့စနေနေ့ကပြစ်ခတ်ဖြိုခွင်းလိုက်တယ်လို့ရုရှားနိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးကဒီကနေ့ပြောပါတယ်။ပြစ်မှတ်ကိုအတိအကျပြစ်ခတ်နိုင်တဲ့ကာလီဗာဒုံးကျည်နဲ့အော်ဒီဆာမှာရှိတဲ့စစ်ပဆန်ရအစာဦးကိုပြစ်ခတ်ဖျက်ဆီးလိုက်တယ်လို့ Telegram လူမှုကွန်ရက်ကတဆင့်ရုရှားနိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးမာရီယာဇာခါရိုဗာကပြောကြားလိုက်တာပါ။ဒီပင်လယ်နဲ့စေကန်းကနေတန်းနဲ့ချီတဲ့ယူကရိန်းကောက်ပဲတည်နံနေတင်ပို့ကွင်ပြုဖို့ရုရှားနဲ့ယူကရိန်းတောင်းရှိသူတွေကြားသဘောတူညီမှုရရှိပြီးတရက်အကြာမှာစနေနေ့မှာဖြစ်သွားခဲ့တဲ့ဒီတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိကြောင်းရုရှားဘက်ကအစိုးပိုင်းမှညင်းဆိုခဲ့တာပါရုရှားကအခုလိုပါကြောင့်ပြန်ပြင်ပြောဆိုရတယ်ဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးသဘောတူညီချက်ပြပြအောင်လှုံ့ဆော်တဲ့ရုရှားရဲ့ဒီလုပ်ရက်ကိုယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကပြင်းထွန်စွာဝေဖန်ခဲ့ပါတယ်စနေနေ့မှာပြောကြားတဲ့နေ့စဉ်မင်ကွန်းအတွင်းသမ္မတဇယ်လင်စကီကဝေဖန်ပြောဆိုခဲ့တာပါအခုလိုတိုက်ခတ်မှုကတောက်ချာနေမှာရရှိခဲ့တဲ့သဘောတူညီချက်ကိုရုရှားဘက်ကတကယ်လေးစားလိုက်နာပါမလားဆိုတဲ့အပေါ်မြေကွန်းထုတ်စရာဖြစ်စေသလိုကမ္ဘာစည်းကွက်ကိုယူကရိန်းရဲ့ကောက်ပဲတည်နှံနေတင်ပို့နိုင်ရေးကုလသမဂ္ဂတူရကီနဲ့ယူကရိန်းတို့ရဲ့ကြိုးပမ်းဆောင်ရွက်ခဲ့တာတွေကိုရုရှားရဲ့ဒီတိုက်ခတ်မှုကပြက်ပြားအောင်လှုပ်ဆောင်လိုက်သလိုဖြစ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကလည်းစနေနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြီးတော့ရုရှားရဲ့လိုရက်ကိုဝေဖန်ခဲ့ပါတယ်ခင်ဗျာ
ယူကရိန်းမှာအမေရိကန်ကဇီဝလက်နက်တွေထုတ်လုပ်နေတယ်လို့မြောက်ကိုရီးယားကဆွဆွဲလိုက်ပါတယ်ဒီလိုဆွဆွဲချက်ကိုရုရှားကလည်းလုပ်ခဲ့ပြီးကုလသမဂ္ဂကမတ်ရှာတုန်းကပယ်ချခဲ့ပြီးဖြစ်ပါတယ် နော်ကိုရီးယားကအဲ့ဒီဆွဆွဲချက်ကိုပဲ့တင်ထားလိုက်တာပါအမေရိကန်ဟာနိုင်ငံတကာသဘောတူညီချက်တွေကိုချုပ်ဖောက်ပြီးယူကရိန်းအပါအဝင်တိုင်းပြည်များစွာမှာဇီဝတပ်ခွဲခန်းတွေကိုထူထောင်ထားတယ်လို့နိုင်ငံတော်ပိုင်းကိုရီးယားဘူသတင်းဌာန KCNA ကရုရှားရဲ့တွေးရှိချက်တွေကိုကိုးကားပြီးတင်းငွေနေနေကပြောခဲ့ပါတယ်မရှတုန်းကရုရှားကအဲ့ဒီလိုပဲဆွဆွဲခဲ့ရမှာအမေရိကန်နဲ့ယူကရိန်းတို့ကညှင်းဆုပ်ခဲ့ကြပါတယ်ယူကရိန်းမှာဇီဝလက်နက်အစီအစဉ်ရှိတယ်ဆိုတာကိုကုလသမဂ္ဂကမသိရှိကြောင်းလက်နက်ဖြတ်သိမ်းဌာနလက်နက်အတွင်းမှုချုပ်လက်ထောက်အတွင်းမှုချုပ်အီဇူမီနာကာမစ်စုကမရှတုန်းကပြောခဲ့ပါတယ်အမေရိကန်ရဲ့မူဝါဒဟာယူကရိန်းအချက်တဲရဲ့အရင်းမြစ်အကြောင်းရင်းဖြစ်တယ်လို့ရုရှားရဲ့မဟာမိတ်မြောက်ကိုရီးယားက February လုံးကလည်းပြောခဲ့ပါတယ်ယူကရိန်းရှေ့ပိုင်းကခွက်ထွက်ရေးသမားတွေကနိုင်ငံနှစ်နိုင်ငံအဖြစ်ကြေညာခဲ့ရမှာမြောက်ကိုရီးယားကအတိမတ်ပြုတ်လိုက်တဲ့အတွက်ယူကရိန်းကမြောက်ကိုရီးယားနဲ့တန်တမာဆက်ဆံရေးဖြတ်တောက်ခဲ့ပါတယ
်ယူကရိန်းကျွတ်ကျော်စစ်ကြောင်ဂျုံနေရတဲ့ပိတ်ဆို့အရေးယူခံရတာတွေအကျဉ်ခံရတာတွေတက်တာဖို့အတွက်ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလာဗရော့ဟာအီဂျစ်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်တနင်္ဂနွေနေ့ကကိုင်ရိုမြို့ကိုရောက်ရှိနေပါတယ်။အီသီယိုးပီးယား၊ယူဂန္ဒါ၊ကွန်ဂိုစတဲ့နိုင်ငံတွေကိုသွားမယ်။အာဖရိကခီးစဉ်ရဲ့ပထမဆုံးခီးစဉ်အဖြစ်ရုရှားနိုင်ငံသားရဲ့ဝန်ကြီးအီဂျစ်ကိုရောက်ရှိလာခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့အရှေ့လက်ပိုင်းခီးစဉ်အပြင်နှစ်ပတ်မကြာမီမှာရုရှားနိုင်ငံသားရဲ့ဝန်ကြီးရဲ့ခီးစဉ်ဖြစ်လာခဲ့တာပါ။အီဂျစ်နိုင်ငံသားရဲ့ဝန်ကြီးဆာမေရှုခရီကရုရှားနိုင်ငံသားရဲ့ဝန်ကြီးကိုတနင်္ဂနွေနေ့မနက်ကလက်ခံတွေ့ဆုံကြောင်းအီဂျစ်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။တနင်္ဂနွေနေ့နောက်ပိုင်းမှာတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးဟာအာရအဖွဲ့ချုပ်အတွင်းရေးမှူးချုပ်အမက်အဘူဂိတ်နဲ့တွေ့ဆုံအောင်မှာဖြစ်ပါတယ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင်းကမ္ဘာတဝန်းဈေးတွေတက်ခဲ့ရပြီးအထူးအနာဆုံးကတော့အာဖရိကနိုင်ငံတွေပဲဖြစ်ပါတယ်အာဖရိကနိုင်ငံတွေကိုပေးနေတဲ့အကူအညီတွေဟာလည်းရုရှားယူကရိန်းစစ်ပွဲကိုရောက်သွားခဲ့တဲ့အတွက်အာဖရိကနိုင်ငံတွေကနစ်နာခဲ့ကြရပါတယ်အာဖရိကနဲ့အရှေ့လယ်ပိုင်းပဋိပက္ခတွေကတန်ပေါင်းများစွာသောပြည်သူတွေဟာဆန္ဒရိက္ခပြတ်လပ်ပြီးအကူအညီမဲ့တဲ့အဖြစ်နဲ့ရင်ဆိုင်နေကြရတာပါအခုလိုဆန္ဒရိက္ခအကြက်တဲကြုံရတာရုရှားမှာတာဝန်ရှိတယ်လို့အနောက်နိုင်ငံတွေကဆွဆွဲပြောဆိုမှုတွေဟာတခြားသူတွေအပေါ်အပြစ်ပုံချဖို့ကြိုးစားမှုနောက်တစ်ခုဖြစ်တယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာတင်ထားတဲ့ဆောင်းပါးမှာဝန်ကြီးဆာဂျီလာဗရော့ကပြောထားပါတယ်ဒီဆောင်းပါးကိုအာဖရိကတည်ထောင်စာ၄ဆောင်ကထပ်မံပုံနှိပ်ဖော်ပြခဲ့ပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းတိုမီတာ32 kHz 9383ညနဲ့9383ညဖိုင်းတိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဖိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါသေးရှင
်တင်းငွေနဲ့ညပဲသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার လက်နိုင်စွမ်းရည်2015သဘောတူညီချက်ကိုပြန်လည်အသက်သွင်းဖို့အခုထိဖြစ်နိုင်သုံးပေမဲ့မြန်နိုင်မြအမြန်ဆုံးလိုရပါမယ်လို့ပြည်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကအီရန်သမ္မတအီဘရာဟင်ရာအီစီကိုစနေနေ့ကပြောလိုက်ပါတယ်။ဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲတွေကိုရပ်ဆိုင်းထားတဲ့အတွက်စိတ်ပျက်မိကြောင်းအီရန်အနေနဲ့သဘောတူညီချက်ကိုပြန်လည်လက်မှတ်ထိုးပြီးအကောင့်ထည့်ဖော်ဖို့လိုအပ်ကြောင်းပြောခဲ့တယ်လို့ပြည်သစ်သမ္မတရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။နနာဤကြဖုန်းနဲ့ဆွေးနွေးခဲ့ကြရမှာအမေရိကန်နဲ့ဥရောပတိုင်းပြည်တွေရဲ့အပြုသဘောမဆောင်တဲ့ရည်တည်ချက်တွေနဲ့လောက်ရတွေကိုရှုတ်ချခဲ့တယ်လို့အီရန်တံပရာကတော့သတင်းထုတ်ပြန်ပါတယ်။အမေရိကန်ပါဝင်ကမ္ဘာအင်အားကြီးနိုင်ငံတွေကနဲ့အီရန်တို့ရဲ့ဆွေးနွေးပွဲကိုမတ်လကလေးကရပ်နားထားခဲ့ရတာပါ။ဂျွန်လမှာကာတာနိုင်ငံကအင်ရှင်ဖြစ်ဆွေးနွေးပွဲတွေကိုပြန်ဆခဲ့ပေမဲ့နှစ်ရက်ကြာမှရပ်သွားခဲ့ပါတယ်။အီရန်မှာနျူကလ িয়ার ဘုံးကိုထုတ်လုပ်နိုင်စွမ်းရှိနေပေမဲ့ထုတ်မထုတ်မဆုံးဖြတ်သေးဘူးလို့အီရန်တာဝန်ရှိသူကအရင်ဘက်ကပြောခဲ့ပါတယ်။လူစုလိုက်ပြုံလိုက်သေးကြည်စင်နိုင်တဲ့လက်နက်တွေထုတ်လို့ရေးကိုတားမြစ်ထားတဲ့အစ္စလာမ်စီမီစစ်ကောင်ကိုကိုးကားပြီးနျူကလ িয়ার မူဝါဒအပြောင်းလဲမရှိကြောင်းအီရန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ
်။စီရီလင်ကဝန်ကြီးချုပ်ဟောင်းရာနီဝီကရီမေဆင်ဂေဟာတိုင်းပြည်ရဲ့သမ္မတသည့်အဖြစ်ကျန်းသက်စာကျင်းပလိုက်ပြီး IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ထံကဒေါ်လာဘီလီယံနဲ့ချီတဲ့ချင်းငွေတွေရရှိနိုင်ရေးအတွက်ပါတီပေါင်းစုံပါဝင်တဲ့အစိုးရဝန်ကြီးအဖွဲ့ကိုဖွဲ့စည်းမဲ့အကြောင်းကတိပြုလိုက်ပါတယ်။ဇူလိုင်လ9ရက်နေ့မှာထောင်ပေါင်းများစွာပါဝင်တဲ့ဆန္ဒပြလူအုပ်ကြီးကမြို့တော်ကိုလံပေါ်မှာရှိတဲ့တမရအိမ်တော်ကိုဝင်စီးပြီးတဲ့နောက်တမရကိုတာဘာယာရာဂျာပါရှာစင်ကာပူနိုင်ငံကိုထွက်ပြေးသွားခဲ့ပြီးဝီကရီမင်ဆေဂေကိုတမရတဲ့အဖြစ်ရွေးချယ်တင်မြှောက်လိုက်ကြတာပါ။ဆန္ဒပြလူအုပ်ကြီးကတမရအိမ်တော်အတွင်းကရေကူးကံမှာရေချိုးတာပိကနစ်ထွက်တယ်လို့လွတ်လပ်စွာစားတာအပန်းဖြစ်တာတွေလုပ်ခဲ့ကြပါတယ်အခုတက်လာတဲ့သမရသည်ဟာလည်းသမရဟောင်းနဲ့နီးစပ်လွန်းသူဖြစ်တာကြောင့်ဆန္ဒပြပြည်သူအများစုကတိတ်မလို့လာကြပါဘူးသ တမရာဟောင်းရာဂျာပါရှားအောက်မှာဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဖို့သူဖြစ်တဲ့အပြင်အစိုးရအဖွဲ့အစ်မှပါတီပေါင်းစုံကလူတွေပါဝင်အောင်လှုပ်ဆောင်မယ်လို့ကတိပြုထားတဲ့ကြားကအခုအစိုးရအဖွဲ့အစ်မှလည်းအရင်တမရာဟောင်းအပေါ်တစ္ဆာရှိသူလူဟောင်းတော်များများကိုရွေးချယ်ခန့်အပ်ထားတယ်လို့ဆိုပါတယ်ရာဂျာပါရှားမိသားစုကတရီလင်္ကာနိုင်ငံကို18နှစ်ကြာအုပ်ချုပ်ခဲ့တာမှာတိုင်းပြည်မှာအကျွေးဒေါ်လာ51ဘီလီယံတင်နေတာကြောင့်ဒီဝါလီခံရတဲ့အပြင်နိုင်ငံခြားအရန်ငွေကလည်းလက်ရှိမှာ 1.9 ဘီလီယံသာရှိတယ်လို့ဆိုပါတယ်အစိုးရအနေနဲ့အကျွေးဆန်းနိုင်ဖို့နှစ်ကုန်တဲ့အထိအစိုးရရန်တရားလက်ပတ်နိုင်ရေးအတွက်ဒေါ်လာ9ဘီလီယံအရေးပေါ်လိုအပ်နေတယ်လို့သီရိလင်္ကာဘုံကဗဟိုဘဏ်ကပြောထားပါတယ်ခင်ဗျာ
အခုချိန်ပြေးလာတာနဲ့အမြတော်မီပုံများလာမလားလို့စိုးရိမ်နေကြချိန်မှာဂရိနိုင်ငံဟာတိုင်းပြည်တော်မှာတော်မီ3မီကိုတနင်္ဂနွေနေ့ကရင်ဆိုင်ငိမ့်သက်နေရဆဲဖြစ်ပါတယ်ဂရိနိုင်ငံဟာ10လောက်ကြာမယ်လို့မျှော်လင့်ထားတဲ့အပူလိုင်းတံကိုခန်းစားနေရပါတယ်တချို့နေရာတွေမှာ42ဒီဂရီစင်တီဂရိတ်ဒါမှမဟုတ်108ဒီဂရီဖာရန်ဟိတ်ဖြစ်နေကြပါတယ်။ဂရိနိုင်ငံရဲ့မြောက်ပိုင်းအရှေ့ပိုင်းနဲ့တောင်ပိုင်းတွေမှာတောမီးတွေကလောင်နေကြတာပါ။တောင်ပိုင်းကကျွန်း Lesbos ကျွန်းမှာတောမီးလောင်နေတဲ့အတွက်ကမ္ဘာလက်ခီးသည်တွေအပါအဝင်လူရာပေါင်းများစွာကိုပြောင်းရွှေ့ပေးနေရပါပါ။အနည်းဆုံးအိမ်လေးအိမ်ပါသွားပြီးဆိုင်တွေဟိုတယ်တွေနဲ့ကမ်းခြေကဘားတွေလည်းမီးတွေပါသွားခဲ့ကြပါတယ်။လေရင်လေးစီရဟယင်နှစီကရေဖြန်းချနေပြီးမိသက်သမားဒါဇင်များစွာကလည်းမီးငိမ့်သက်နေကြပါတယ်။အရှိမောင်ပိုင်းမှာရှိတဲ့ဒါဒီယာမျိုးသားဥယျာဉ်မှာလည်းမိလောင်ကြောနေတာအခု၄ရက်မြောက်ရှိသွားခဲ့ပါပြီ
။တရုတ်နိုင်ငံအမြဲတမ်းအာကသစခန်းရဲ့ဒုတိယထိန်းချုပ်ရေးစခန်းကိုတင်းနှင်းတွင်နေ့ကလွတ်တင်လိုက်ပါတယ်။အခုလွတ်တင်လိုက်တဲ့ဒုတိယအာကသထိန်းချုပ်ရေးစခန်းဟာပထမလွတ်တင်ထားတဲ့စခန်းနဲ့တွားရောက်ချိတ်ဆက်ရအောင်မှာဖြစ်ပါတယ်။နောက်ထပ်တတိယထိန်းချုပ်ရေးစခန်းကိုလွတ်တင်ချိတ်ဆက်ပြီးတာနဲ့တရုတ်ရဲ့အမြဲတမ်းအာကသစခန်းဒီနေ့အကုန်မှာပြည်ဆောင်သွားမှာဖြစ်ပါတယ်။ဝေတီယံအမည်ရှိတဲ့အဲ့ဒီဓာခွဲစံသက်ခံပါဒုတိယထိန်းချုပ်ရေးအပိုင်းကိုခီးရှိချစ်တဲ့ပွဲအမည်ရှိဒုံပြန်ကဒေသစံတော်ချိန်2နာရီ22မိနစ်မှာဟိုင်နန်ကျွန်းကနေတည်ဆောင်သွားတာကိုရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။ဒုံပြန်တက်သွားပြီးတဲ့နောက်10မိနစ်အကြာမှာဝမ်ကျန်ဒုတိယထိန်းချုပ်ရေးအပိုင်းကိုဒုံပြန်ကနေခွဲထုတ်လိုက်တဲ့အခါမှာထိန်းချုပ်ရေးစခန်းမှာရှိကြတဲ့ဝန်ထမ်းတွေအားရဝမ်းသာလက်ခုပ်တီးအောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ။
တနင်္ဂနွေညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်နဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးခဲ့တာပါရှင်။ကျမတို့ရဲ့ဒီ VU Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွဲပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VU ရဲ့ Facebook စာမျက်နှာ VU Burmese News နဲ့ VU ရဲ့ website burmese.vuenews.com တို့မှာလည်းအချိန်နဲ့တပြေးညီဖန်ယူနိုင်ချင်ရှိနိုင်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ပြပေးခြင်းပါတယ်။စကိုင်းတိုင်းရင်းမပင်ခရိုင်အတွင်းကစလင်းကြီးမြို့နယ်စီပင်စည်းအနီးလက်ဖက်ဆိုင်မှာထိုင်နေတဲ့ရဲတပ်ဖွဲ့ဝင်လေးဦးကိုဒေသခံပျောက်ကြားမဟာမိတ်တပ်ဖွဲ့ကဇူလိုင်လ22ရက်နေ့မှာဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်လေးဦးစလုံးနေရာမှာတင်သိဆုံးခဲ့ရပါတယ်။ဒီလိုရဲတပ်ဖွဲ့ဝင်တွေပစ်ခတ်ခံရပြီးတဲ့နောက်မှာစလင်းကြီးမြို့ပေါ်မှာလူငယ်တင်းကျပ်ပိတ်ဆို့စစ်ဆေးတာတွေကိုလည်းလုပ်နေပါတယ်။ဒီအကြောင်းကိုတော့မတ်အေးမှသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းရင်းမပင်ခရိုင်စလင်းကြီးမြို့နယ်စီပင်စည်းအနီးကလက်ဖက်ရည်ဆိုင်မှာထိုင်နေတဲ့ရဲတပ်ဖွဲ့ဝင်၄ဦးကိုဒေသခံပျောက်ကြားမဟာမိတ်တပ်ဖွဲ့တွေကဇူလိုင်လ22ရက်နေ့ကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်၄ဦးစလုံးနေရာမှာပဲပွဲချင်းပြီးတိတ်ဆုံးခဲ့တာပါမြို့ပေါ်လက်ဖက်ရည်ဆိုင်မှာပဲပစ်ခတ်မှုဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတန်ငါတပါးကအခုလိုမိန့်ပါတယ
်မြို့မရဲစကန်စလင်းကြီးမြို့မရဲစကန်နဲ့ဂိုင်းမြန်လောက်အကွာမှာဖြစ်အဲသူတို့ကဒီခိုင်တိုင်းမှာဇီဝရင်းနဲ့နှဖိုင်းတောင်းကြတာပေါ့အမြဲတမ်းလဲထွက်နေကြပေါ့လေနော်သူနှဖိုင်းတောင်းနေတဲ့အချိန်ကိုဝင်ပြီးတော့အဲပြစ်ခတ်တာပေါ့အဲသူတို့ဘက်ကဟိုတုံ့ပြန်နေတော့မရလိုက်ဘူးပေါ့ဗျာမရလိုက်ဟိုအဲ၄ရောင်လုံးမဲ့တည်သွားတယ်ပေါ့နေရာထဲမှာပဲ
ရဲတွေကိုပြစ်ခတ်သွားတဲ့အဖွဲ့တွေကတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းထားတဲ့မဟာမိတ်၄ဘွဲ့ကပြစ်ခတ်သွားခဲ့တာလို့လဲဆက်ပြီးတော့မိန့်ပါတယ်
မတူတွေကလုံးတယ်ဆိုဒီကတော့ interview ဒူးပါမယ်အဲ alpha special ဖို့ပါမယ်နောက်ကလုံးညာသာချင်းချင်းကလုံးညာသာပါမယ်ပေါ့နော်လေးဘွဲ့ကြာမယ်ထင်တယ်အဲအရင်တကတော့အဲ one bound လမ်းဆုံးရဲ့မြောင်းတန်းမှာပေါ့အဲ့လိုတခါအဲဒီဖွဲ့တွေကလည်းလောက်ဟိုလောက်ဖူးတယ်ပေါ့နော် iPhone နဲ့၃ယောက်နေပြီးတော့အဲဟိုတင်းဟိုတင်းလက်ရတယ်ပေါ့နော်ဒီရတော့အဲဒီဟိုအင်းဒီရောက်ကိုနှစ်လက်ရတယ်ဟိုအဲအဲ့ဒီစင်းကြီးမျိုးပေါ်ရောနောက်ညောင်မင်းကြီးရဲ့စကန်ရှိရောပေါ့နော်အဲ့ဖြစ်ပြီးတဲ့အချိန်ပိုင်းမှာအဲမျိုးပေါ်ပိတ်ပြီးတော့တားပြီးတော့စစ်တယ်ပေါ့
Selenji Munerega, Jivarigo, Sikonsi Tatiga, Pigere Laronga, Wayapi, Yarigo, Mishura, Tetang and Nigo, Pansi Tapiatari, Shinide Adwe, Tetang and Pidukawe, Tapuerigale, Sikonsi Laokan, Tapueri, Yetapuenigo, Letogen, Takamuri, Lunijara, Pitelule, Tetang and Niga Subare, Tesongwagere, Yetapueni, Langoro, Manega, Midishogevare, Tipia B, Selenji Munerego, Mishura, Lola Magule, Tetang and Pidurega, Soy Muri, Shinide Lule, Jopiangevareshin.
My Madrin people Tarabashin, who separated on Nangan Gadrin, some Marie Beko, Lepe Jimare. Africa Gilemma, Tetamia Yipare, Mid the Wari, Mutome Yego, the two time period, Suinibare. Dupima Ludomia, Dian, say, Ijongo, Posayama, Ni Egungo, don't be red way, Wellu are Pizzi Naimo, Dida Kanyazu Kainiga, Danichi, Nirigo, Yes, set up Chaniraba, Johannesburg, Nibiro, Kate Badlet, people Tare, Drin, Samago, Utimountain, Pupia Bibashin.
ออสคาร์เนี่ยประเทศเลยลูกฮะการก้าวเดินมีนกามาตัวเขาเข้าไปตับผู้พิบาร์เลยแต่ไม่แม้ตัวเขาเสียตัวเลยทรัคเก้าอันนั้นไปด้วยกันเดินยังไงนะจังเกิดในยังไงล่ะวะคือเราต่อแอฟริกาคนเยอรมันที่มีนกามาตัดเล่าตัดตาเนี่ยบ่แต่ไม่แม้กบายดีไปงานมีเรื่องอารมณ์เราตัวเราก็ไม่กังวลใจว่าบุเดี๋ยวอยู่อาศัยอีจามูพอบุด้วย
China had to effectively go out to the world to try and find
supplies. Africa, Babe, Erima, Coney, Tabo, Mirigo, Yazunetti, don't you get Jarago.
Africa, man, the sugar, Mirigo, Yanglu Jabi, me, the sugar, Mayangi Jabu. Dido, Dedaga, Luzoga, Nuga, Sabi, Kojabarore. Mirigo, yes, I saw Nilan at Tajarello, Junction Duriga, Piojabare. Do not to be, Daddy Shibare. The Cardia, at the Shinizemabe, a Yegon Quabare.
If people get sick, sometimes you don't have the
time. If people get sick, sometimes you
don't have the time. If people get sick, sometimes you don't have the time. If people get sick,
We're finding a lot of the trade is going from South Africa into Lesotho.
Down Africa gani Lesotho re ko mhaw kho thaut da a mya ji jma lo twi ya ba de. A set atwe ri belu shi ja da le belu thaut da le ma ti ja ba u. Lesotho ga ni thaut ya da po pi lo lwe khaw lwe bon ya ba de. Lesotho asu ya ne jma lo a si we ri le lut ba de.
ตรุเลซงซันซิซีนี่บาระติยูเซกั่วกูตั้วนี่ล่ะก็รอตีตาบาระเตียมวยมองโคกูลั้นจ่อหว่ายูเซตดงลุตอยันตรัยซันรุกูโคทุบเดลั้นจ่องแลผิดนี่ล่ะกูมีมะเป้เม็ดดอพ่วนเนออกซ์ฟอร์ดตักกูก็ตุเตดีรุก็เมล่ามาตุ้ยสิทุบยันแก่จาบาระแอฟริกาไตมาตุ้ยอะเดปังโกลิ้นเยอะเจกงซินซวนเนเปนเนคิวรุกู
But what we're beginning to see now is a much more of a concerted pushback.
Africa Birigo settled be Pima Tanija Oma Pibare Kamia
Utimon Tanjopia Pigarabashin, who sepiro, down Koreama, a thin sa niles at Mimuri Yang Tony Jango Sachemari, Kabama Sato Gonzi Minare, Mia, down Korea Male, Majaginunga Sato Saniha, Hilia Zinoni Mintelare Due, a who stools I Nima, a thin sa niles a Burigo, a Yang Tony Bari, T. John Writer, the Dindabu Chicken, Biro Makwanu Pibia Bibashin.
Yo and then Chelsea and Ne Yue Bak Mi Wonha, စတိုးဆန်ကအစားအစာတွေကိုဘယ်တော့မှစားဘူးခဲ့တာမဟုတ်ပါဘူး။သူစားနေကြဘူဖေးစားတောက်ဆိုင်ကဆယ်ရာခိုင်နှုန်းဈေးတက်သွားပြီးကိုရီးယားဝန်ငွေ6000အမေရိကန်ဒေါ်လာ9ဒေါ်လာလောက်ထိကုန်ကျလာတာကြောင့်အခုတော့စတိုးဆိုင်ကနေ့လယ်စာကိုပဲစားပြစ်ပါတော့တယ်။အဲ့ဒီလိုဈေးတက်သွားတာက14နှစ်အတွင်းမှာအမြင့်ဆုံးဖြစ်တာပါ
။ဟုတ်လေ၊ဒါနေတော့တန်ကြီးဆန်းနေတယ်ရော
။စားတောက်ဆိုင်တွေကိုသွားလေးရှိပေမဲ့ဈေးတွေကတက်ကုန်တော့စတိုးဆိုင်တွေကပဲဝယ်စားပြစ်တော့တယ်။ဒီကစားကြရတွေကဈေးလဲတင်နေအရသာလဲကောင်းတာပါပဲ။ဒါကြောင့်တစ်ပတ်ကို2ကြိမ်3ကြိမ်လောက်တော့လာစားပြစ်ပါတယ်ရှင့်။
စတိုးဆိုင်တွေမှာရောင်းတဲ့အသင့်စားခေါက်ဆွဲဘူးတွေအသားညက်ပေါင်မုန့်တွေနဲ့နေ့လယ်စာဘူးတွေဟာ5ဒေါ်လာတောင်းမှမပေးရပါဘူး။ဒါကြောင့်ငွေရေးကြေးရေးချွေတာတွက်ချက်နေရတဲ့လကစားရုံးဝင်တန်းတွေအတွက်တောင်ကိုရီးယားမှာအသင့်စားဘူးတွေကရေပန်းစားပါတယ
်။간단한돈으로도이제점심한끼를먹을수있는게되게좋았고요
စားတောက်ဆိုင်ကဈေးတက်အများကြီးတက်တာလို့ကောင်းတယ်ဆိုပေမဲ့ဒီညမှာတငယ်ချင်းတွေနဲ့တပြောတပါးကြီးအတူတူသွားစားလို့တော့မရတော့ဘူးပေါ့။
ကမ္ဘာစားတောက်ကုန်ဈေးတွေကလည်းပြီးခဲ့တဲ့တစ်နှစ်မတိုင်ခင်ကထက်စားရင်လွန်ခဲ့တဲ့လက23ရာခိုင်နှုန်းတက်သွားတယ်လို့ကုလစိုက်ပျိုးရေးအဖွဲ့ရဲ့ဌာနတစ်ခုကထုတ်ပြန်ထားပါတယ်။ယူကရိန်းမှာဖြစ်နေတဲ့စစ်ကြောင်းယူကရိန်းနဲ့ရုရှားကနှံစားသီးနှံတွေရောင်းအားကိုထိခိုက်စေခဲ့တယ်လို့လောင်စာနဲ့မြေဩဇာဈေးနှုန်းတွေလည်းတက်သွားခဲ့ရတာပါ။တောင်ကိုရီးယားနိုင်ငံက GS25 စတိုးဆိုင်တွေမှာဆိုရင်အရင်နှစ် January လနဲ့ May လအတွင်းကရောင်းအားနဲ့ရှင်လိုက်ရင်ရောင်းအား30ရာခိုင်နှုန်းတက်သွားခဲ့ပါတယ်။အဲဒီလိုမျိုးဝယ်လိုအားတက်လာတာကြောင့် GS25 ကုမ္ပဏီကရုံးဝင်တန်းတွေအတွက်ရှော့ဈေးချပေးတာနဲ့ရုံးတွေကိုဓာတ်ရိုက်ပို့ပေးတဲ့ဝန်ဆောင်မှုအသစ်ကိုလည်းစတင်ခဲ့ပါတယ်။ CU နဲ့ 7-Eleven အပါအဝင်သူ့ရဲ့ပြိုင်ဘက်ကုမ္ပဏီတွေမှာလည်းအလားတူရောင်းအားတက်လာနေတာကိုတွေ့ရပြီးEMAT 24ကတော့ရောင်းအား50ရာခိုင်နှုန်းအထိတက်သွားခဲ့တာပ
ါ။ဒါကတော့ရှင်းချက်ကုမေရောက်ကလကကမုန်လေးမျိုးတွေဆိုင်ဝင်하는것이첫번째있고။ဒုတိယ째는금리가같이
ပထမဆုံးတော့ငွေကြေးဖောင်းပွားမှုရဲ့ဖြေအားကြောင့်ဝယ်လိုအားရော့ချသွားပါတယ်။ဒုတိယချက်ကတော့အတိုးနှုန်းတွေကလည်းမြင့်လာနေတော့အတိုးကြီးတွေပေးနေရတဲ့အကျွေးရှိသူတွေအတွက်ဝင်ထုတ်ဝင်ဖို့ဖြစ်လာပါတယ်။အမြတ်တော်ကလည်းမြင့်နေစေဖြစ်တော့လစာကောင်းတဲ့ဆိုရင်တောင်မှရရစားစားပဲဖြစ်နေမှာပါပဲ။ဒီတော့လူတွေကကုန်ကျစရိတ်တွေကိုသေချာတွက်ချက်သုံးဆွဲနေကြရတယ်လေ
အခုလိုစတိုးဆိုင်တွေမှာအသင့်စားဘူးတွေရောင်းအားကောင်းလာတာဟာ24နှစ်အတွင်းစားတောက်ဆိုင်ကဟင်းလျာဈေးနှုန်းတွေကမနှစ်ကအစောပိုင်းနဲ့ရှင်ရင်ပြီးခဲ့တဲ့လက9.400ခိုင်နှုန်းအထိတက်သွားခဲ့တာကြောင့်ဖြစ်တယ်လို့အစိုးရကထုတ်ပြန်တဲ့အချက်လက်တွေမှာဖော်ပြပါတယ်ထမင်းနဲ့တွဲရောင်းတဲ့အမဲစပြုတ်လိုမျိုးစားတောက်ကုန်တွေရဲ့ဈေးနှုန်းတွေဟာ 12.2 ရာခိုင်နှုန်းအထိမြင့်တက်သွားခဲ့တဲ့အကြောင်းကိုရီးယားစားတုံးသူအရင်းမြစ်ဌာနကဖော်ပြပါဗျ။စိုးမျိုးအလယ်မှာအမဲစပြုတ်ဆိုင်ဖွင့်ထားတဲ့ဤဆန်ဂျေးကဒီနှစ်ထက်ဈေးနှုန်းကိုနှစ်ခါတောင်မှမြင့်တင်ခဲ့ရပြီလို့ပြောပါတယ်။အရင်ကတပွဲကို 9.9 ဒေါ်လာကနေအခုတော့ 9.35 ဒေါ်လာနဲ့ရောင်းနေရတယ်လို့ဆိုပါတယ
်။ဟုတ်올려야되는데뭐주위에이용하시는뭐고객분들직장인분들또주머니도
생각해요.그게가로디텍보비제면ရောင်းมาตั่วจีไก่มาပါ.ဒါပေမဲ့လည်းလကစားဖြစ်တဲ့ကျွန်တော်ရဲ့ဖောက်တဲ့တွေလည်းငွေရေးကြေးရေးခက်ခဲနေတာသိနေရတော့ဝေမျှစားတဲ့သဘောနဲ့အမြတ်သိမ့်မတင်ပဲစိုင်းလက်ပတ်နိုင်ုံပဲယူပါတယ်
ရုံးဝင်နှံတွေအတွက်နေလစာစားချိန်ဟာအဖော်ပေါင်းတွေနဲ့အေးအေးလူလူနေကြတဲ့အချိန်မှာစားတောက်ဆိုင်ကိုသွားကြပြီးအချိန်ကြာကြီးပြောရင်းဆိုရင်စားတောက်တတ်ကြတာပါဒါပေမဲ့အခုလိုဈေးတွေတက်ကုန်တော့စတိုးဆိုင်တွေကအသင့်စားဘူးတွေကိုပဲအားထားလာကြရပြီးနေလစာကိုတခွဲတစ်ပြားစီစားတဲ့အလေကပုံမှန်လိုဖြစ်လာပါတယ
်ဈေးစကန휴식같은개념인데이제뭔가휴식에도돈이많이들어간다는느낌을
နေလစာစားချိန်ကကျမအတွက်တော့အနားယူချိန်ပါပဲဒါပေမဲ့နေလေစာဈေးနှုန်းတွေကအရန်တက်လာတယ်ဆိုရင်အနားယူဖို့ငွေအများကြီးသုံးလို့ရတယ်လို့မျိုးဖြစ်နေလို့အားလက်ချိန်ယူတော့မယ်လို့စိတ်ကူရမှာတော့မှအားမရှိတော့ပါဘူး
။စားသောက်ဆိုင်အငယ်လေးတွေဟာကိုဗစ်ကပ်ဘေးကြောင့်ခက်ခွာခွာနေကြဖို့လပေါင်းအတော်ကြာစီကံကန့်သက်ချက်တွေချခဲ့ပြီးတဲ့နောက်ညနေပိုင်းတွေမှာရောင်းအားပြန်ကောင်းနေစေဖြစ်ပေမဲ့လည်းကုန်ဈေးနှုန်းမြင့်တက်မှုကြာရှည်နေမယ်ဆိုရင်တော့ဝယ်ယူစားသုံးနိုင်စွမ်းပေါ်မှာထိခိုက်လာနိုင်တယ်လို့စီးပွားရေးကြွမ်းကျင်သူတွေကသတိပေးနေကြပါတယ်။တကယ်ဝန်နိုင်စွမ်းအားဟာငွေကြေးဖောင်းပွားမှုရဲ့ဒဏ်အောက်မှာခေါင်းမထောင်နိုင်တာကြောင့်လူတွေဟာကိုယ်ဝင်ငွေကိုလောက်ငတ်အောင်သုံးနိုင်ရေးခေါင်းချောက်အောင်ခွဲတန်းချနေကြရအောင်မှာပဲဖြစ်ပါတယ်ရှင
်။မခွာညူပါရှင်အခုဆက်ပြီးတော့မိုဇမ်ဘိတ်နိုင်ငံကပကြီးအမှုပညာရှင်တယောက်ကြောင့်ကိုဆက်ချင်ပါတယ်။မိုဇမ်ဘိတ်နိုင်ငံမှာနေထိုင်တဲ့ဒီနစ်တာဘာနာဒီနိုဟာမတန်ဆွမ်းသူတဦးအဖြစ်ဖြစ်နေပေမဲ့ဒီမလျှော့တဲ့ဘူးဆွဲနဲ့ဘဝကိုကြိုးစားပြီးတော့ရည်တည်နေပါတယ်ဒီအကြောင်းကို မိုဇမ်ဘစ်နိုင်ငံမိုနီကာပြည်နယ်မြို့တော်ခီမူရူကနေအန်ဒရီဘာနက်စတာသတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ပြောပြပေးပါရှင
်။နစ်တာဘနဒီတိုဟာကန့်သက်ချက်တွေနဲ့ဘဝကိုဘလို့ရပ်တည်ရမယ်ဆိုတာသိပါတယ်။သူဟာမွေးရပါခန္ဓာကိုယ်ဖွဲ့စည်းပုံပုံမှန်မဟုတ်တာကြောင့်လက်တွေကိုအသုံးပြုလို့မရပါဘူး။ဒါပေမဲ့ဘဝကိုအရှုံးမပေးဘဲခြေထောက်နဲ့ပကြီးဆွဲနေအောင်သင်ယူပြီးသူ့ခံစားချက်တွေကိုဖော်ထုတ်နေပါတယ်။သူအသက်ရှင်နေထိုင်တဲ့38နှစ်တာဘဝတလျှောက်COVID-19 ဟာအခက်အခဲဆုံးကာလဖြစ်တယ်လို့သူကပြောပါတယ်။ဒါကြောင့်လဲ Cry of the War ကဘာမြေငိုကြွေးခြင်းဆိုတဲ့ခေါင်းစဉ်နဲ့ပကြီးကားတွေစီးရီလိုက်ရေးခဲ့ပါတယ
်
။ကဘာမြေအချင်းချင်းငိုကြွေးခဲ့တာကိုကျွန်တော်ပကြီးရေးခဲ့ပါတယ
်။သူ့ရဲ့ဒီပကြီးစီးရီမှာ COVID ကရောဂါတန်ကိုပိုပြီးခံစားကြရတဲ့အမျိုးသမီးနဲ့ကလေးငယ်ပုံတွေအများအပြားပါဝင်ပါတယ်။ UNICEF ကုလသမဂ္ဂကလေးငယ်များရာမငွေအဖွဲ့ကလည်းကလေးငယ်တွေအသက်မပြည့်ပဲအိမ်တောင်ပြူတာနဲ့အကြောင်းမတက်နိုင်တဲ့မိန်းကလေးအရေအတွက်များလာတယ်လို့ဆိုပါတယ်။ဒါဟာဗနတီတိုနေထိုင်တဲ့မိုဇမ်ဘစ်နိုင်ငံမိုနီကာပြည်နယ်ကအာဏာပိုင်တွေအတွက်လဲစိုးရိမ်စရာအချက်ဖြစ်နေပါတယ်။သူ့ပကြီးကားတွေဟာကိုယ်ဝန်ဆောင်အမျိုးသမီးတွေရုန်းကန်လှုပ်ရှားနေကြရတဲ့အမျိုးသမီးတွေပါဝင်ပါတယ်။ပကြီးကားထဲမှာအမျိုးသမီးတွေဟာကလေးကိုကြောပိုးအထုပ်ရွက်ပြီးကြောခိုင်းထွက်သွားတဲ့ပုံတွေလဲပါပါတယ
်။
ကိုဗစ်စားဖြစ်ခါစားတော့ငါကျေးလက်မှာနေတဲ့သူတွေဘာမှန်အသေးချာမသိကြပါဘူးကိုဗစ်ဖြစ်တဲ့အမျိုးသမီးတွေဟာသူတို့ကျင်းစာတင့်နေထင်ပြီးပိုင်းဆိုင်နာလေးတွေထုတ်ပိုးပြီးရွာကနေတခြားကိုထွက်သွားကြပါတယ်ဒါကြောင့်ပကြီးထဲမှာအမျိုးသမီးတွေကခလေးတွေကိုပိုးပြီးအထုပ်တွေရွက်ထားကြတာပ
ါပကြီးကားတစ်ခုကတော့ရေအိုးကင်ထားပြီးစိတ်မချမ်းမြေ့တဲ့မျက်နှာနဲ့အမျိုးသမီးငယ်တယောက်ပုံဆွဲထားပါတယ်ဒါဟာကြောက်မတက်ရလို့စိတ်ပြစ်နေတဲ့အမျိုးသမီးလို့ဗနဒီတိုကပြောပါတယ်ကာယောဂရဲ့ကန့်သက်ချက်တွေကြောင့်ဗနဒီတိုဟာသူနေတဲ့ချင်မွားယိုးမြို့မှာရှိတဲ့သူ့ပြကန်းလေးကလွဲလို့တခြားမှာသူ့ပကြီးတွေတော့မပြနိုင်ပါဘူး။သူ့ပကြီးတချို့ကိုမိတ်ဆွေတွေကိုရောင်းချတာနဲ့အစိုးရကပေးတဲ့ထောက်ပံ့ကြေးပေါင်းပြီးရပ်တည်နေရပေမဲ့သူမငြင်းညူပါဘူး
။တာမင်းအတ်နေဒီညရောတာမင်းအတ်ရဲ့
ကျွန်တော်အတွက်တော့အမှုပညာဟာငွေကြေးမဟုတ်ပါဘူး။အမှုပညာဟာလူတွေကဘာကြီးကိုတခြားရှုထောင့်ကကြည့်လို့ရအောင်ပြပေးတာပါ။
သူခန္ဓာကိုမတန်ဆွမ်းတာကြောင့်ငငယ်ကတခြားကလေးတွေနဲ့အတူမကစားနိုင်ခဲ့ပါဘူးသူ့ရဲ့အထီးကျန်မှုကိုပကြီးဆွဲပြီးအချိန်ကုန်စေခဲ့ပါတယ်အခုတော့ခန္ဓာကိုတန်ဆွမ်းတာမဆွမ်းတာအပါထားကလေးငယ်တွေကိုသူတတ်ထားတဲ့ပကြီးပညာသင်ပေးဖို့ပြင်ဆင်နေပါတယ
်တော်ဒီဂျွန်းတူတရကလေးတော်ဒီဂျွန်းနီးဒီ
ကလေးငယ်တွေအများကြီးကိုပကြီးသင်ပေးခြင်းပါတယ်ဒါပေမဲ့တယောက်တည်းတော့မဆွမ်းနိုင်ပါဘူ
းဗနဒီတိုအနေနဲ့လူတွေအချင်းချင်းကြားမြတ်တာကရုဏာနဲ့ကြည်တတ်ကြဖို့ကိုကြီးလှုပ်ဆောင်ပေးတာကိုသူ့ရဲ့အမွေနဲ့အဖြစ်ခြံထားခဲ့ခြင်းတယ်လို့ပြောပါရခင်ဗျာ
ကိုဇော်ဝင်းလှိုင်ပါရှင်ဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်ဒီမှာတော့အပတ်စဉ်တင်ဆက်နေကြကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းတွေကသုတနဲ့ထူးခြားစံပြသတင်းအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းတူမီတာ31 32 51နဲ့လိုင်းလမ်းမီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်ဒီမှာတော့တနင်္ဂနွေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများထူးခြားစံပြသတင်းများနဲ့သတင်းတွေကသုတအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ပြည်သွေးနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်မြမစီးပွားရေးတိရီလင်္ကာလူပြူလဲသွားနိုင်သလားဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြမှာပါမိုင်းချင်းနိုင်ငံကကူညီတင်ဆက်ပေးထားပါတယ်ရှင
်အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္တာကနေမြမစီးပွားရေးတိရီလင်္ကာလူပြူလဲသွားနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါ။ဒီလင်္ကာနိုင်ငံမှာစီးပွားရေးပြိုလဲခဲ့ပါတယ်။အစိုးရအနေနဲ့နိုင်ငံသား၃ငွေလုံးဝမရှိတော့လို့န နိုင်ငံအနေနဲ့ကိုဒေဝါလီခံရပါတယ်အကျိုးဆက်ကတော့စီးပွားရေးပြိုလဲပြီးနောက်နိုင်ငံရေးပါဆက်ပြိုပါတယ်စန္ဒပြပြည်သူတွေကတမရအိမ်တော်အထိဝင်ရောက်သိမ်းပိုက်ကြလို့တမရဟာနိုင်ငံကနေထွက်ပြေးခဲ့ရပါတယ်မြန်မာနိုင်ငံမှာရောတီရီလင်ကလူဖြစ်နိုင်ခြေရှိသလားဆိုတာကိုနှိုင်းရှင်ဝေပန်တန်တွေစိုးရင်တန်တွေကြားလာရပါတယ်စိုးရင်မယ်ဆိုလဲစိုးရင်เสียပါဘိုးဘန်ရဲ့နောက်ဆုံးထုတ်ပြန်တဲ့ညွှန်ကြားချက်နှစ်ခုကြောင့်ဒေါ်လာဈေးတွေဇက်တိုက်တက်နေပါတယ်အဲ့ဒီညွှန်ကြားချက်နှစ်ခုကတော့ပြည်တွင်းကကုမ္ပဏီတွေအနေနဲ့ပေးဆက်เสียရှိတဲ့ပြည်ပကျွေးမြီတွေကိုမဆက်ဖက်ဆိုင်းငံ့ထားဖို့နဲ့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီအားလုံးရဲ့ဗန်စင်းမှာရှိတဲ့ဒေါ်လာငွေအားလုံးကိုဇူလိုင်21ရက်နေ့ညနေ6နာရီနောက်ဆုံးထားပြီးကြက်ငွေနဲ့အပြီးလဲလှယ်ရမယ်လို့စစ်ကောင်စီထိန်းချုပ်ထားတဲ့ဗဟိုဘဏ်ရဲ့ညွှန်ကြားချက်တွေပဲဖြစ်ပါတယ်ဗဟိုဘဏ်ကငွေလဲနှုန်းကိုဒေါ်လာကို1850ကျပ်သတ်မှတ်ထားပြီးမဲ့ဈေးကွက်ထဲမှာဒေါ်လာ2500ကျပ်ဝန်းကျင်ဈေးပေါက်နေတဲ့အတွက်ဈေးကွက်ပေါက်ဈေးနဲ့ဗဟိုဘဏ်သတ်မှတ်နှုန်းဟာဒေါ်လာကို650ကျပ်ကွာဟနေပါပြီဒေါ်လာဈေးတက်တဲ့ခရဲကြောင့်ကုန်ဈေးနှုန်းတွေအထူးသဖြင့်သွင်းကုန်ဈေးနှုန်းတွေအဆမတန်မြင့်တက်သွားတာကိုတွေ့ရပါတယ
်သီရိလင်္ကာဘာလို့စီးပွားရေးပြိုလဲသွားရတာလဲသီရိလင်္ကာနဲ့မြန်မာတူတဲ့အချက်တွေရှိသလားဆိုတာကို BBC မြန်မာပိုင်းအစီအစဉ်ရဲ့တပတ်အတွင်းသတင်းမြင်ကွင်းမှာဇူလိုင်18ရက်နေ့ကတင်ဆက်ခဲ့ပါတယ်အဲ့ဒီအစီအစဉ်မှာဗြိတိန်အခြေစိုက်တမီးလ်ဂါဒီယန်သတင်းစာအက်ဒီတာဒေါက်တာသူစီရန်နန္ဒကူမာကိုမေးမြန်းထားတာပါသူစီရန်နန္ဒကူမာဟာတီရိလင်္ကာနဲ့မြန်မာနိုင်ငံတို့ကိုစောင့်ကြည့်လေ့လာနေသူတဦးလို့လည်းသိရပါတယ်သူကတီရိလင်္ကာစီးပွားရေးနိုင်ငံရေးပြိုလဲရတဲ့အကြောင်းရင်းတွေကိုခုလိုပြောပြပါတယ်တီရိလင်္ကာနိုင်ငံဟာစင်ဟာလီလူမျိုးတွေရဲ့တိုင်းပြည်ဖြစ်တဲ့ဗုဒ္ဓဘာသာနိုင်ငံဖြစ်တဲ့ဆိုတော့တင်းမာတဲ့စင်ဟာလီအမျိုးသားရေးအစွန်းရောက်ဝါဒကိုအခြေခံပြီးကျန်တဲ့လူမျိုးနဲ့ဘာသာဝင်တွေကိုဒုတိယဒန်းစာနိုင်ငံသားအဖြစ်သဘောထားတယ်။အစိုးရဘတ်ဂျက်ရဲ့90ရာခိုင်နှုန်းကိုကာကွယ်ရေးအတွက်သုံးစွဲတယ်။သမရနှင့်အစိုးရခေါင်းဆောင်တွေရဲ့အကျင့်ပြက်ခြားစားမှုနဲ့ညံပြင်းတဲ့စီးပွားရေးစီမံခန့်ခွဲမှုတွေကြောင့်ဖြစ်တယ်။တရုတ်နဲ့နိုင်ငံရေးစီးပွားရေးဆက်ဆက်မှုကြီးမားပြီးငွေကြေးကုန်ကျများကအယမတင်တဲ့စင်ဖြူရော်စီမံကိန်းတချို့ရဲ့အကျိုးသက်ရောက်မှုတွေကြောင့်လည်းပါဝင်နေ။ချုပ်ပြီးပြောရရင်လူမျိုးအခြေပြုအမျိုးသားရေးအစိုးရဝါဒနဲ့စစ်ဝါဒကနေပေါက်ဖွားလာတဲ့မူဝါဒအမှားတွေကတီရိလင်္ကာကိုဒုက္ခရောက်စေခဲ့တာလို့ဆိုပါရယ
်။ဒါအပြင်ဒေါက်တာသူစီယနန္ဒကူမာကမြန်မာနဲ့တီရိလင်္ကာနှိုင်းရှင်လေ့လာစရာတွေရှိတယ်။အဲ့ဒါတွေကတော့မြန်မာနဲ့တီရိလင်္ကာနှစ်နိုင်ငံလုံးဟာစစ်တပ်ကြီးစိုးတဲ့စစ်တပ်အခြေပြုနိုင်ငံတွေဖြစ်တယ်။ကွဲပြားတဲ့လူမျိုးစုတွေနဲ့မတူညီတဲ့ဘာသာဝင်တွေကြားညီညွတ်ရေးပြက်ပြားကအစွန်ရောက်အမျိုးသားရေးဝါဒတွတ်သွင်းခံထားရတာချင်းတူညီတယ်။လူခွင့်ရေးချိုးဖောက်မှုလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ယာစွမှုလူမျိုးတုံးတက်ဖြတ်မှုမြောက်နိုင်တဲ့စစ်ယာစွမှုကျူးလွန်သူတွေဟာအပြစ်ကနေအေးအေးယူခြင်းမခံကြရဘဲကင်းလွတ်နေကြတဲ့ပြဿနာမှလည်းတူညီနေကြတယ်လို့နှိုင်းရှင်ပြပါတယ်။ကမ္ဘာဗန်ကလည်းဇူလိုင်14ရက်နေ့ကမြမငွေရေးကြေးရေးဗန္ဒာရေးကန္တာပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်များအပေါ်လေလာသုံးသက်ချက်ကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီလေလာသုံးသက်ချက်မှာမြမငွေကြေးနဲ့ဗန်လုပ်ငန်းကန္တာဟာပြီးခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းဖွံ့ဖြိုးတိုးတက်လာခဲ့တဲ့အခြေအနေတွေကနေကိုဗစ်ကရောဂါနဲ့စစ်အာဏာသိမ်းတာတွေကြောင့်2018ပိုင်းကာလများစီနောက်ကျောင်းပြန်လှည့်သွားနေပြီဖြစ်တယ်လို့ဖော်ပြထားပါတယ်
။ဒါ့အပြင်မြမစီးပွားရေးနဲ့ပတ်သက်တဲ့စောင့်ကြည့်အစဉ်ခံစားကိုဇူလိုင်လ21ရက်နေ့မှာကမ္ဘာ့ဘဏ်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာတော့မြမစီးပွားရေးဟာထိလွယ်ရှလွယ်အကဲဆက်နေပြီးပြုပြင်ပြောင်းလဲမှုများနောက်ကျောင်းပြန်လှည့်နေတဲ့အတွက်စီးပွားရေးမျှော်မှန်းချက်ဟာအားနည်းလျက်ရှိတယ်။မြမနိုင်ငံသား40ရာခိုင်နှုန်းလူဦးရေအပြင်တန်း20ကျော်ဟာစီးရဲမွဲတေမှုမြင်းအောင်မှရှိနေတယ်။ငွေချေးဖုံးပွားမှုနှုန်းက 18.3 ရာခိုင်နှုန်းရှိတယ်။ COVID နဲ့ဆရာနာသိမ့်မှုတွေကြောင့်စီးပွားရေးကျဆင်းတဲ့ဒဏ်ကိုခံနေရချိန်မှာစီးပွားရေးလုပ်ငန်းရှင်တွေဟာမြန်မာကျပ်ငွေတန်ဖိုးကျဆင်းလာခြင်းသွင်းအားစုဂွင်းဆက်ပြတ်တောက်ခြင်းနဲ့တဲယူပို့ဆောင်ရေးစရိတ်မြင့်တက်လာခြင်းတို့ကလည်းထက်မှန်ဖိအားဖြစ်စေခဲ့တယ်။ဒီလိုဆိုးရွားနေတဲ့အခြေအနေကြားထဲမှာပဲစောက်လုပ်ရေးလုပ်ငန်းအထည်ချုပ်လုပ်ငန်းနဲ့ကုန်ထုတ်လုပ်ငန်းတချို့တည်ငြိမ်စပြုလာတယ်လို့လည်းကမ္ဘာ့ဘဏ်စည်းပွားရေးအစဉ်ခန်းစာကဆိုပါတယ်။လက်ရှိဖြစ်ပေါ်နေတဲ့မြန်မာစည်းပွားရေးအခြေအနေအကြောင်းကို မြန်မာနိုင်ငံကြီးနဲ့စီးပွားရေးဆောင်မရှင်တဦးကအခုလိုပြောပါတယ
်။နိုင်ငံခြားကျွေးမိတွေမဆက်နဲ့နော်။ပြပရင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းပါတဲ့ကုမ္ပဏီတွေပါရသည်များရှိသည်များဒေါ်လာငွေတွေကို1850ကျပ်နဲ့မလဲမနေရမဖြစ်မနေလဲဆိုတဲ့အခါကျတော့ဒီစစ်ကောင်စီရဲ့စီးပွားရေးလေပတ်နိုင်စွမ်းအပေါ်အယုံကြည်ကလုံးဝမရှိတော့ဘူး။အခြေခံပြဿနာကဒေါ်လာငွေမလုံလောက်တာပဲ။အဲ့တော့ရသည်များဒေါ်လာငွေအတင်းချုပ်ကင်မှုကျူးစားလေးလေးဈေးတက်လေးလေးဖြစ်တော့အခုဆိုရင်နော်ကြားတာဒီကြိုက်ရောင်းကြိုက်ဝယ်ဈေးကွက်မှာဒေါ်လာ1500ကျပ်လောက်ထိရှိတယ်ပြောတယ်။အဲ့တော့ဒေါ်လာကိုပြနေရင်ထိုင်ရင်650ကျပ်လောက်ရှုံးနေတော့ပြပပုတ်ကုန်လုပ်ငန်းဘယ်သူလုပ်ချင်ပါလဲ။ပြပပုတ်ကုန်လုပ်ငန်းမရှင်သန်ဘူးဆိုရင်သုံးကုန်လုပ်ငန်းလည်းဘယ်လိုလုပ်ရမှာလဲ။ဒီလိုအခြေအနေမှာနိုင်ငံရေးနှီးမြှုပ်နှံမှုတွေဝင်လာဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူး။ပြောရင်ပြတိုင်းပြည်ရဲ့စီးပွားရေးဟာပျော်လဲမဲ့ဘက်ကိုဦးတည်နေပြီလို့ပဲပြောရမှာ
။ပြောရရင်မြန်မာနိုင်ငံမှာလူတွေကဗန်စနစ်အပေါ်အယုံကြည်မရှိကြတော့ပါဘူး။ငွေကြေးနဲ့ဗန္ဓာရေးကန္တာဟာလည်းပျက်စီးလူဖြစ်နေပါပြီ။ဝန်ဆောင်မှုကန္တာပါပြိုလဲပြီဆိုရင်တော့စီးပွားရေးအခြေအနေဟာထိမ့်မရနိုင်တော့တဲ့အခြေအနေကိုရောက်သွားနိုင်ပါတယ်။ကမ္ဘာဗန်ကလည်းနိုင်ငံ69နိုင်ငံဟာသီးရိလင်ကနိုင်ငံလိုကြုံရနိုင်တယ်လို့သတိပေးထားပါတယ်။အဲ့ဒီနိုင်ငံတွေကတော့အာရှပစိဖိတ်ဒေသ25နိုင်ငံ၊အာဖရိက25နိုင်ငံနဲ့လက်တင်အမေရိက19နိုင်ငံတို့ဖြစ်ပါတယ်။တိရိလင်ကစီးပွားရေးပြိုလဲရခြင်းမှာယူကရိန်းရုရှားစစ်ပွဲရဲ့အကျိုးသက်ရောက်မှုဟာလည်းအရေးပါတဲ့အကျိုးဆက်တစ်ခုလို့သူစီယန်ကူမားကထောက်ပြထားတာဟာလည်းသတိပြုစရာဖြစ်ကြောင်းပါခင်ဗျာ
။ဒီသွေးနိုင်ရဲ့ကဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ပါရှင်။ကျမတို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့ VOA ကိုစာရေးသားဆက်သွယ်လိုတဲ့ဆိုရင် email လိပ်စာက burmese@bunanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ပတ်စင်တင်ဆက်နေကြမြန်မာပြည်ကပေးစာများကဏ္ဍကိုအလှည့်ပေးခြင်းပါတယ်။မအေးတနာကျော်အစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဒီဗျူးဆိုတဲ့တော်ရှင်ကမင်္ဂလာပါ VOE ကိုတခါမှအစာမရေဘူးလို့ဘယ်လိုရေးရမှန်းမသိပါဘူးအများနဲ့အားပေးနေပါတယ်တင်းရေးချင်တာရောက်လားမသိမရောက်လားမသိလို့အဆန်ရေးပို့လိုက်ပါတယ်ဟုတ်ကဲ့စာရောက်ပါတယ်ဂျေဗျူးရေအခုလိုပဲ Messenger ကနေပြီးတော့အခုရေးတဲ့အတိုင်းစာထပ်ပြီးရေးနိုင်ပါတယ်နော်ကျမတို့မကြာခဏဒီ Messenger ကတော်ရရှင်နဲ့ရေးလာတဲ့စာတွေကိုအမြဲလို့စစ်ပါတယ်ဂျေဇုတင်ပါတယ်အလင်းအောင်ဆိုတဲ့ Facebook account ပိုင်ရှင်ကမင်္ဂလာပါ VOE ကျွန်တော်တို့ပြည်သူတွေအတွက်ကဘာကတည်အောင်သတင်းတွေကိုတင်ပြပေးနေလို့ကျေးဇူးအထူးတင်ရပါတယ်တဲ့အလင်းရောင်ဖြစ်ပါတယ်ဖို့သူရဆိုတဲ့သောရရှင်ကတော့ VOE ရေးတဲ့ငငယ်ကဆိုရင်တော့ VOE အစီအစဉ်လာတိုင်းအိမ်ကဘာဘာနဲ့ရေဒီယိုလူရပြီးနားထောင်ရတာအမောပါတဲ့အခုအဲ့လိုနားထောင်ရတာ15နှစ်လောက်ကြာခဲ့ပြီဆိုတော့ရေးလာပါတယ်ဒါနဲ့တော့ဆိုင်နောက်ထပ်သောရရှင်တယောက်အိမ်မှာရေးလာတာပါမြင့်နိုင်ဆိုတဲ့သောရရှင်မှာသူက88တုံးကလည်း VOE Radio ကိုခိုးနားထောင်ခဲ့ရတဲ့ပုံပါတဲ့အခုအဲ့လိုမျိုးအတွေ့အကြုံတွေတကြောပြန်လဲတာကိုသူညှို့မှုံရပါတယ်တားတာဆောင်ဆိုတဲ့သောရရှင်ကတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုအထူးကြိုက်နှစ်သက်ပါတယ်တချင်းလေးတွေနောက်ခံထည့်ပေးထားတာကိုလည်းအရန်ခံစားရပါတယ်ဆိုတော့ရေးလာပါတယ်အွန်လိုင်းဆိုးဆိုတဲ့သောရရှင်ကလည်း VOE သတင်းတွေအတွက်ကျေးဇူးတင်ပါတယ်ဆိုတော့ခုလိုရေးလာပါတယ
်တာလီစွာပါ VOE VOE ကထုံးလွှင့်ပြသပေးတဲ့မြန်မာသတင်းတွေကိုမြန်မာနိုင်ငံရဲ့ဝေးတနေရာကနေတရေနေနားထောင်လို့ရနေတဲ့အတွက်ကျေးဇူးတင်ပါတယ်။ VOE ရဲ့ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးစမ်းမပျော်ရွှင်ပြီးပြည်သူတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနိုင်ငံကြီးအမြန်ဆုံးဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်
။ဟုတ်ကဲ့ပါ။ဒီမိုကရေစီနိုင်ငံကြီးအမြန်ဆုံးဖြစ်ပါစေလို့အားလုံးရည်တမ်းဆုတောင်းနေကြပါတယ်။ဆိုမြင့်ဆိုတဲ့နောက်ထပ် Facebook account ပိုင်ရှင်ကတော့ ပွင့်လင်းမြင်သာမှုရှိမှလူငယ်တွေအမြင့်ကျဲတိုင်းပြည်တိုးတက်မှာမဟုတ်မမှန်ခိုးချောင်ခိုးဝက်မတရားလုပ်နေတာတွေမရမျက်ွယ်ဆိုတာမရှိတော့မှလို့သူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့ Hello VOA တဲ့ည9နာရီကနေ10နာရီအစီအစဉ်ကိုအရင်ကားလိုမျိုး YouTube Channel ကနေလွှင့်ပေးပါအောင်ဗျာတဲ့ Facebook က VPN ကြောင့်လား Internet Connection ကြောင့်လားတော့မသိနားထောင်ရတာအဆင်မပြေလို့ပါ YouTube စာမျက်နှာကနေနားထောင်ရတာကျွန်တော်တို့ပို့ပြီးတော့အဆင်ပြေပါတယ်တဲ့ဟုတ်ကဲ့ပါဒီသောရရှင်တွေလိုမျိုး YouTube ကနေနားထောင်နေတဲ့သောရရှင်တွေလည်းရှိမယ်ထင်ပါတယ်နော်ဒါကြောင့်မလို့ကျွန်တော်တို့အစီအစဉ်တွေကိုဒီလူမြင်တန်ချာကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့တပြိုင်နက်တည်းမှာ Facebook စာမျက်နှာကနေရောနောက်ပြီးတော့ YouTube စာမျက်နှာကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်တကယ်လို့ဓာတ်ရိုက်မကြည့်လိုက်ရအောင်ဆိုရင်လည်းအဲ့ဒီ Facebook စာမျက်နှာမှာကောနောက်ပြီးတော့ YouTube စာမျက်နှာဒါမှမဟုတ်လေကျမတို့ viewer မြန်မာပိုင်း internet စာမျက်နှာမှာသွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်နော်သတင်းတွေကိုလည်းဖတ်ရှုလို့ရပါတယ် internet line နေကြောင်းတနေရာမဟုတ်တနေရာအဆင်ပြေအောင်လို့နေရာမျိုးစုံကနေတင်ပေးထားတာဖြစ်ပါတယ်0ဆိုတဲ့တော်ရရှင်ရေးလာတဲ့စာလေးကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုလိုစီစဉ်ကောင်းလေးတွေကိုအမြဲတင်ဆက်ပေးရတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ခင်ဗျ။ Internet အပိတ်ခံရတဲ့ဒေသကမှ VOA ကသတင်းတွေဖတ်ဖို့အခက်အခဲဖြစ်နေပါတယ်။အခုက 2G net နဲ့ပို့လိုက်တာပါ။ Email ကနေ VOA ရဲ့သတင်းလေးတွေယူခြင်းပါတယ်။ Website တွေဘာညာဝင်ရတာမလွယ်ကူလို့ကျွန်တော် email လိပ်စာလေးလည်းဒီကနေပို့လိုက်ပါတယ်။ကျွန်တော်ရဲ့ mail တဲ့ကို VOA ရဲ့သတင်းလာတွေပို့ပေးစေခြင်းပါတယ်နော်
။ဟုတ်ကဲ့ဒီတော်ရရှင်က Internet နဲ့အဆင်မပြေသူ Facebook တို့ဘာတို့ကနေပြောသတင်းတွေကိုဖတ်လို့မရဘူးဆိုလို့သူ့ရဲ့ email လိပ်စာနဲ့သတင်းတွေကိုပို့ပေးလိုက်ပါတယ်နော်ကျွန်တော် video တွေကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေမှာဆိုရင်တော့ဒီတရုတ်နဲ့ထိုင်ဝမ်ပြည်ပခန့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရုပ်ပြ video သတင်းတင်ဆက်ပေးမှုပေါ်မှာသတင်းရှင်တယောက်ကြည့်ပြီးမှရေးလာတာကအခုဥရောပမှာဖြစ်နေတဲ့ Ukraine နဲ့ Russia အကြောင်းကိုလည်းဒီလိုမျိုးလေးသမိုင်းကြောင်းနဲ့တကွရုပ်ပြ video အစီအစဉ်တွေတင်ဆက်ပေးပါဆိုပြီးတောင်းဆိုလာပါတယ်ဟုတ်ကဲ့ပါကျမတို့အခွင့်သာရနဲ့တင်ဆက်ပေးပါမယ်နော်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီကိုလည်းပြည်ရေးကလက်ခံရရှိတာပါနော်အဲ့ဒီခါစာတချို့ကိုအခုပြောပြပေးသွားခြင်းပါတယ်သောရရှင်ဇော်မျိုးသိမ်းမှာသူကတော့ပြည်ရေးကိုဟုတ်ရင်တည်းကအစင်မြဲအားပေးလာတဲ့သောရရှင်ဖြစ်ပါတယ်တဲ့
မင်္ဂလာပါ VOA VOA ကပုံမှန်သတင်းတင်ဆက်ပေးသူတယောက်စီတိုင်းကိုကျေးဇူးအထူးတင်ရှိပါရဗျာစိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းတွေနဲ့ပြည့်စုံကြပါစေလို့လည်းဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာ VOA ကိုအစဉ်မြဲအားပေးလျက်ပါကျွန်တော်ကငယ်စဉ်ကတည်းကတနက်တန်နေဘုံတန်နေကြားမှာကြီးပြင်းခဲ့ရတာမို့စိတ်ရဲ့ဆိုးကျိုးကိုကျွန်တော်ကိုယ်တိုင်ခံစားခဲ့ရတာပါဒီလိုပဲမြန်မာပြည်တဝန်းကစေဘေးရှောင်ပြည်သူတွေလည်းစိတ်ရဲ့ဆိုးကျိုးကိုခံစားနေကြပါတယ်စစ်ဆိုတာမိစားလေးတစားလိုပါပဲသိငယ်တယ်ဆိုပြီးတော့အထင်သေးလို့မရပါဘူးအဲ့ဒီမိစားလေးကပဲတကဘာလုံးကိုလောင်ကျွမ်းပစ်စေနိုင်ပါတယ်ဒါကြောင့်ကျွန်တော်ပြောချင်တာကသက်ဆိုင်ရာခေါင်းဆောင်တွေမိမိတို့ရဲ့အတ္တမာနနဲ့ကိုကြိုးစီးပွားတွေကိုမကြည့်ပဲအများပြည်သူရဲ့အကျိုးကိုရှေ့ရှုပြီးတော့ဆောင်ရွက်ပေးကြပါလို့ဒီရီယာတစ်ဆင့်မေတ္တာရက်ခံပန်ကြားအပ်ပါတယ်ခင်ဗျာကဘာသူကဘာသားအပေါင်းမေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့မြမစိုးတရား၄ပါးနဲ့ရှင်တွဲနေထိုင်နိုင်ကြပါစေခင်ဗျာ
ဘလို့အချိန်နှင်းမျိုးမှာမြန်မာနိုင်ငံကိုနိုင်ငံတကာကကူညီမှလည်းလို့ဒီတော်ရရှင်မေးခွန်းထုတ်လာတာဖြစ်ပါတယ်ရှင်ဖွင့်လာတဲ့တော်ရရှင်တချို့ရဲ့စာကိုလည်းဖော်ပြပေးကြပါတယ်နော်တော်ရရှင်တယောက်ကတော့အကောင့်မဖော်ပြဖို့အထူးမြတ်တာရက်ခံပါတယ်ဆိုတော့နာမည်လှုပ်ဝဲထားဖို့ပြောလာတာပ
ါနာမည်မဖော်ပြပါနဲ့ဒါကတော့ဒုတိယမေကွန်ပါ VOA ကိုရေးတဲ့စာလေး VOA ကဖတ်လို့နားထောင်ရပြီးရပိုင်းအတွင်းမှာပဲအင်ကဖုန်းခေါ်လာပါတယ်ကျွန်တော်တို့ဒေသကတတ်ခံရတဲ့အကြောင်းတွေရွာမီးရှို့ခံရတဲ့အကြောင်းတွေပေါ့ဗျာစုံစမ်းကြည့်တော့လေဟုတ်နေပြန်တယ်အဲ့ဒီတော့မေးချင်တာက UN တို့ EU တို့ US တို့ICC တို့ကပြစ်မှုမထင်ရှားသေးလို့လားရာဇဝတ်မှုမမြောက်သေးလို့လားတက်တည်မခိုင်လုံသေးလို့လားဘာကိုစောင့်ဆိုင်းနေတာလဲမသိလို့မေးကြည့်ကြပါလေဗျာသူတို့ကပြောလိုက်ရင်ပြင်းပြင်းထန်ထန်ရှုတ်ချတယ်တို့ကန့်ကွက်ပါတယ်တို့နဲ့ပဲနှုတ်ဤဆောင်မခြင်းနဲ့ပဲလုပ်နေတာပါအဲ့ဒီလောက်နဲ့မပြီးပါဘူးလို့ပြောပေးပါ VOA ရေကုလသမဂ္ဂအဖွဲ့တွေကိုအားမရလို့ပေါ့ဗျာ VOA ဝိုင်းတော်သားတွေအားလုံးစိတ်အီချမ်းသာခြင်း ကိုယ်ဤကျမ်းမာခြင်းနေနဲ့ပြည့်ပြည့်စုံကြပါစေလို့ဆုတောင်းပေးပါရယ်ဗျာ
မြန်မာနိုင်ငံမှာဒီလောက်အခြေအနေဆိုးတွေနဲ့အရင်ဆိုင်နေရပေမဲ့လေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တကယ်တမ်းဘာမှမလုပ်ဖက်နဲ့နှုတ်လေးနဲ့ပဲပြောနေတာမပြီးပါဘူးဆိုပြီးတော့ဒီသောရရှင်စာရေးလာတာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေ့ကြပါစေရှင်။
မေတ္တနာကြောစီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများကဏ္ဍပြီးမှာတော့နိုင်ငံတကာသတင်းတွေကြီးစုနာဆင်တဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကသူတာဆိုတဲ့အစီအစဉ်ကိုမတ်ညွညွလင်းတင်ဆက်ပေးထားပါရရှင
်နိုင်ငံတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုကိုတိုင်းတာတဲ့နေရာမှာအဲ့ဒီနိုင်ငံရဲ့ပညာတက်မြောက်မှုနှုန်းကလည်းအရေးပါတဲ့အဓိကအချက်တစ်ခုအနေနဲ့ပါဝင်တာပါဖွံ့ဖြိုးတိုးတက်မှုအားကောင်းတဲ့နိုင်ငံတွေကိုကြည့်ရင်အဲ့ဒီနိုင်ငံတွေရဲ့ပညာရေးစနစ်နဲ့နိုင်ငံသားတွေရဲ့ပညာတက်မြောက်မှုနှုန်းမြင့်မားမှုကိုတွေ့နိုင်ပါတယ်ဒါကြောင့်စည်ရင်ပြီးဖွံ့ဖြိုးမှုနေတဲ့နိုင်ငံတွေကိုကြည့်တဲ့အခါမှာလည်းနိုင်ငံရဲ့ပညာရေးစနစ်မကောင်းတာနိုင်ငံသားတွေရဲ့ပညာသင်ကြားခွင့်နဲ့ပညာတက်မြောက်မှုနှုန်းနှေးပါတာတွေကိုတွေ့ရပါတယ်ပညာရေးဟာလူသားဖြစ်တည်မှုလူမှုအတိုင်းအဝိုင်းစီးပွားရေးဖွံ့ဖြိုးမှုကဏ္ဍတွေမှာအရေးပါတဲ့အကြောင်းအရာတစ်ခုပါလို့ပညာရေးဆိုင်ရာကမ္ဘာအဖွဲ့အစည်းကြီးတွေကဆိုပါတယ်။ပညာတက်မြောက်မှုကကြားမှခွဲခြားမှုပြဿနာတွေအသက်မပြည့်ခင်အိမ်နောင်ပြူတာတွေကိုရော့ပါစေလာတဲ့အပြင်ငြိမ်းချမ်းမှုနဲ့လူသားတွေအတွက်အေးချမ်းသာယာမှုဘဝတွေကိုလည်းမြင့်မားစေလာတယ်လို့လည်လာမှုတွေကဆိုပါတယ်။ဒီချက်တွေကိုအခြေခံပြီးငြိမ်းချမ်းပြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာစေတယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာကပ်ရောဂါဆိုးကြီးကိုဗစ်မကြရောက်ခင်ကမ္ဘာပညာရေးအခြေအနေနဲ့ပတ်သက်ပြီးလေ့လာထားမှုတွေအရတော့ကမ္ဘာမှာပညာတတ်တွေအများဆုံးရှိတဲ့နိုင်ငံကကနေဒါနိုင်ငံဖြစ်ပါတယ်။ကနေဒါနိုင်ငံမှာလူဦးရေရဲ့56ရာခိုင်နှုန်းဟာအဆင့်မြင့်ပညာတက်မြောက်သူတွေဖြစ်ကြပါတယ်။ကနေဒါနိုင်ငံဟာ2022ခုနှစ်ကမ္ဘာအချမ်းသာဆုံးဆယ်နိုင်ငံစီးနင်းမှာလည်းပါဝင်တာပါ။ဂျပန်နိုင်ငံကတော့ဒုတိယနေရာမှာရှိပါတယ်။လူဦးရေရဲ့57ရာနှုန်းနီးပါးဟာပညာတတ်တွေဖြစ်ကြပါတယ်။အစ္စရေးနိုင်ငံကတော့ကမ္ဘာမှာပညာတတ်တတိယအများဆုံးရှိတဲ့နိုင်ငံပါပဲ။နိုင်ငံလူဦးရေရဲ့50ရာနှုန်းနီးပါးဟာအဆင့်မြင့်ပညာတတ်မြောက်သူတွေဖြစ်တယ်လို့ဆိုပါတယ်။ဒီနိုင်ငံတွေလိုပဲတခြားအဆင့်မြင့်ပညာတတ်တွေအများဆုံးရှိတဲ့နိုင်ငံတွေကတော့တောင်ကိုရီးယား၊ UK ၊ American ပြည်အောင်စု၊ Australia ၊ Finland ၊ Norway ၊လူဇင်ဘတ်နိုင်ငံတွေဖြစ်ကြပါတယ်။
အဲ့ဒီနိုင်ငံတွေမှာလူဦးရေရဲ့50ရာနှုန်းဝန်းကျင်ဟာအဆင့်မြင့်ပညာထိတက်မြတ်သူတွေဖြစ်ကြပြီးပညာရှင်တွေရဲ့အများဆုံးရှိတဲ့နိုင်ငံတွေပါပဲ။ဒါအပြင်ရုရှား၊အိုင်ယာလန်၊ဆွစ်ဇာလန်၊ဩစတြီးယား၊နယ်သာလန်နိုင်ငံတွေကလည်းအဆင့်မြင့်ပညာတက်မြတ်မှုအများဆုံးရှိတဲ့နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်။ဒီလိုပညာရှင်တွေစပေးတက်မြတ်သူတွေအများဆုံးရှိတဲ့နိုင်ငံတွေရှိသလိုကမ္ဘာနိုင်ငံတချို့ကတော့နိုင်ငံသားတွေရဲ့စပေးတက်မြတ်မှုနှုန်းအင်မတန်မှနေပါတာကိုတွေ့ရပါတယ်။အဲ့ဒီလိုစာပေတက်မြောက်မှုအနည်းပါးဆုံးနိုင်ငံတွေကတော့တောင်ဆူဒန်၊မာလီ၊ Central African Republic ၊ဘာကီနာဖာဆို၊ဘီနင်၊အာဖဂန်နစ္စတန်၊စီရာလီယွန်၊ကိုတီဗွာ၊အီရတ်နဲ့ကိုမိုရိုစ်နိုင်ငံတွေဖြစ်ကြပါတယ်။ကုလသမဂ္ဂအဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ UNESCO ရဲ့အဆိုအရတော့လက်ရှိကမ္ဘာပေါ်ကဆင်းရဲတဲ့နိုင်ငံတွေမှာအရွယ်ရောက်ပြီးသူ30ရာနှုန်းနဲ့လူငယ်20ရာနှုန်းလောက်ဟာအခြေခံပညာသင်ကြားရေးတောင်မှအခက်အခဲတွေရှိနေတယ်လို့ဆိုပါတယ်။ဒါကြောင့်ကမ္ဘာမှာခန့်မှန်းကြီးအရွယ်ရောက်ပြီးသူ262သန်းလောက်ဟာအခြေခံပညာသင်ယူခွင့်မရကြပါဘူး။ဒီလိုအခြေခံပညာတောင်သင်ယူခွင့်မရတဲ့နိုင်ငံတွေအများဆုံးရှိတဲ့နေရာကတော့အာဖရိကတိုက်ကဆာဟာရာဒေသပတ်ဝန်းကျင်တွေမှာပဲဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင် Nelson Mandela ကပညာရေးနဲ့ပတ်သက်ပြီးပညာရေးဆိုတာဟာကမ္ဘာကြီးပြောင်းလဲမှုအတွက်အသုံးချနိုင်တဲ့အင်မတန်မှအင်အားကြီးတဲ့လက်နက်တစ်ခုပါပဲလို့ပြောဆိုထားပါလိမ့်ရှင
်။မညညိုလင်းစီစဉ်တင်ဆက်တဲ့သတင်းနဲ့အတူတအစီအစဉ်ပါရှင်။အခုဆက်ပြီးတော့ကမ္ဘာတလွားထူးခြားတဲ့သတင်းတွေကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံမေရီလန်းပြည်နယ်ဖရက်ဒရစ်မြို့မှာတော့ပြီးခဲ့တဲ့အပတ်တုန်းကရှေ့ဘိန်းအမြင့်ဆက်ဘိန်းပြိုင်ပွဲကိုကျင်းပခဲ့ပါတယ်။အီတလီက68နှစ်အရွယ်အသက်ကြီးဆုံးကျောင်းသားကတော့မဟာပွဲရယူနိုင်ခဲ့ပါတယ်။ဒီလိုကမ္ဘာတလွားထူးခြားတဲ့သတင်းတွေကိုတော့ကိုငင်းချင်းနဲ့မက်ခင်ဖြူထွေးတို့တင်ဆက်ပေးထားပါတယ်ရှင
်။အမေရိကန်ပြည်တော်စုမေရီလန်းပြည်နယ်ဖရက်ဒရစ်မြို့မှာပြီးခဲ့တဲ့သတင်းပတ်ကဖန်နီဖာသင်းလို့ခေါ်တဲ့ရှေ့ဘိန်းအကြီးနောက်ဘိန်းအသေးဆက်ဘိန်းပြိုင်ပွဲကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲကို2018ခုနှစ်ကတည်းကရနာထားခဲ့တာဖြစ်ပြီးဒီနှစ်မှာတော့ပါဝင်ရှင်ပြိုင်သူ40ကျော်လောက်ရှိခဲ့ပါတယ်။ရှေ့ဘိန်းအကြီးနောက်ဘိန်းအသေးဆက်ဘိန်းတွေဟာ1890နဲ့1880ပြည့်နှစ်တွေမှာခေတ်စားခဲ့တာဖြစ်ပြီးတော့ရှေ့ဘိန်းအကြီးကဗြိတိန်အကြွေစေပန်ဒီတပြားစီကိုကိုးစားပြုတာဖြစ်ပြီးနောက်ဘိန်းဘိန်းအသေးကတော့ဖာသင်းလို့ခေါ်တဲ့တပြားရဲ့လေးပုံတစ်ပုံတန်မိုးရှိတဲ့အကြွေစေလေးကိုကိုးစားပြုတာပါ။ဖရက်ဒရစ်မြို့မှာတော့အခုလိုဆက်ဘိန်းပြိုင်ပွဲကို2012ခုနှစ်ကစတင်ခဲ့တာဖြစ်ပြီး19ရာစုနှစ်ကမူရင်းအတိုင်းသိမ်းထားတဲ့ဆက်ဘိန်းတွေပါဝင်ခဲ့တယ်လို့အခုခေတ်မှာဒီဇိုင်းအစ်စ်နဲ့ပြန်ထုတ်ထားတဲ့ပုံလူဆက်ဘိန်းတွေလည်းပါပါတယ်။ဒီဆက်ဘိန်းရဲ့ဘိန်းအကြီးဒီဇိုင်းဟာကျန်းတန်းတဲ့မြေမြင့်နဲ့ပြင်မှာမြန်မြန်မောင်းဖို့အတွက်ရည်ရွယ်ထားပေမဲ့လို့ဆက်ဘိန်းစီးတဲ့သူဟန်ချက်ပြတ်ရင်တော့လဲကျနိုင်တဲ့အနေရလည်းရှိပါတယ်။ဒီနှစ်မှာတော့ဆွီဒင်နိုင်ငံသား Olaf Kippe ဟာချန်ပီယံဆုရရှိသွားပြီး2019နဲ့2018ခုနှစ်တွေမှာလည်းသူပဲချန်ပီယံဆုကိုရခဲ့ပူတာဖြစ်ပါတယ
်။အီတလီနိုင်ငံက68နှစ်အရွယ်အသက်အကြီးဆုံးကျောင်းသားတဦးဟာမဟာပွဲကိုရယူနိုင်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်နဲ့ကိုရိုနာကပ်ရောဂါကြီးကိုကျော်ဖြတ်နိုင်ခဲ့ပြီးကမ္ဘာအသက်အကြီးဆုံးကျောင်းသားအဖြစ်အသက်96နှစ်တုန်းကဂူစပီပက်ထရနိုတယောက်သမိုင်းနဲ့ဒက်တနီကအထူးပြုပြီးတော့2020ခုနှစ်တုန်းကပလာမိုတက္ကသိုလ်ကဘွဲရခဲ့တာပါအခုနှစ်နှစ်အကြာမှာတော့အဲ့ဒီဘာသာရပ်တွေကိုပဲအထူးပြုပြီးအမှတ်ကောင်းကောင်းနဲ့မဟာဘွဲကိုရခဲ့ပါတယ်သူဟာဆစ်စလီကျွန်းကဆင်းရဲတဲ့မိသားစုမှာ1923ခုနှစ်ကမွေးဖွားခဲ့သူတယောက်ဖြစ်ပြီးတော့ဒုတိယကမ္ဘာစစ်အတွင်းအသက်20အရွယ်မှာရေတပ်မှာအမှုထမ်းခဲ့ပါတယ်အဲ့ဒီနောက်ယထာဝန်ထမ်းအဖြစ်အသက်မွေးခဲ့ပြီးအသက်60ကျော်မှတက္ကသိုလ်မှာဘွဲရဖို့အတွက်ကြောင်းပြန်တက်ခဲ့တာပါ2018ခုနှစ်မှာတက္ကသိုလ်တက်ခွင့်ရပြီးတော့3နှစ်အကြာမှာတော့2020ခုနှစ်ကိုရိုနာကပ်ရောဂါကာလအတွင်းပညာသင်ကြားမှုပြီးဆုံးပြီးအသက်အကြီးဆုံးကျောင်းသားအဖြစ်ပထမဘွဲ့ရခဲ့တာပါသူနဲ့အတူကျောင်းတက်သူတွေထက်အနှစ်80လောက်အသက်ကြီးပေမဲ့လည်းအမှတ်ကောင်းကောင်းနဲ့အောင်ခဲ့တဲ့အတွက်ဂုဏ်သူးတွေလည်းထွက်ခဲ့ပါတယ်လာမယ့်စက်တင်ဘာလမှာအသက်69နှစ်ပြည့်တော့မယ်ပက်တန်နိုအနေနဲ့အနားယူဖို့စိတ်ကူးမရှိပဲလက်နှိပ်ဆက်နဲ့ဝိထုတွေရေးဖို့စိတ်ကူးရှိပါတယ်ခင်ဗျာ
slime လို့ချွဲကြည့်ကြည့်အရင်နဲ့အရာတွေကိုစိုက်တွေ့နေနေနဲ့ American Piazza New York မြို့က Slow Mo Institute ပြတိုက်မှာတွားရောက်စော်ကစားနိုင်ကြပါပြီဒီ Slow Mo Institute ပြတိုက်ဟာချွဲကြည့်ကြည့်အပြစ်အရေးမျိုးစုံ slime မျိုးစုံကိုပုံစံအမျိုးမျိုးနဲ့ကလေးတွေစော်ကစားနိုင်ဖို့အတွက်လုပ်ပေးထားတာပါဒီပြလိုက်ကိုလာရောက်လက်ပတ်တဲ့သူတသိန်းကျော်ကစုပေါင်းဖန်တီးထားတဲ့ချွဲကြီးကြီးနိုင်ငံကြီးတစ်ခုရှိသလိုဂါလန်350ကျော်
အနက်6လက်မလောက်ရှိတဲ့အရေချွဲကြီးကြီးရေကန်ထဲမှာလည်းလမ်းလျှောက်လို့ရပါတယ်။အမောင်ထဲမှာမြင်နိုင်အောင်မီးစုံတုပ်ထားတဲ့ချွဲကြီးကြီးကူကြီးတစ်ခုကိုလည်းပြတိုက်မှာဖန်တီးထားပါတယ်။ဒီပြတိုက်ကိုတော့2019ခုနှစ်မှာ Karen Robivit နဲ့ Sarah Sheila တို့တငယ်ချင်းနှစ်ယောက်အတူစုပေါင်းဖန်တီးခဲ့ကြတာဖြစ်ပြီးတော့ Karen Robivit ဟာသူစိတ်သက်သာနေတဲ့အချိန်မှာအခုလိုချွဲကြီးကြီး slime တွေနဲ့အတူစော့ကစားနေတာကနေစိတ်သက်သာမှုရစေခဲ့တာကအကြံရပြီးတော့အခုလိုကစားဖို့နေရာပြလိုက်ကိုဖန်တီးခဲ့တာပါဒီပြလိုက်မှာကလေးတွေသာမကလူကြီးတွေလည်းပါဝင်ကစားနိုင်ပါတယ်ရှင
်နယ်သာလန်နိုင်ငံရိုတက်တန်မြို့မှာသက်ကူဂတ်တူပြားတွေနဲ့ဆောက်လုပ်ထားတဲ့တဲခိုစရာရေပေါ်အိမ်လေးတွေဖန်တီးထားပါတယ်ဝီကယ်ဘုတ်သက်ကူနဲ့ပတ်ထားတဲ့အိမ်လိုနာမည်ပေးထားပြီးရေပေါ်အိမ်လေးတွေဖြစ်လာစေဖို့ဂတ်ထူဆက်ကူပြားတွေကိုရေလုံအောင်ဆေးတထက်တုပ်ထားပြီးတစ်သားပြားတွေနဲ့ထပ်ပိုးထားပါတယ်။အိမ်ရဲ့အကျယ်ဝန်းကိုလည်းလိုအပ်သလိုတိုးလို့ချုပ်လို့ရအောင်အစိမ်းပိုင်းလိုက်တည်ဆောက်ထားပါတယ်။အသုံးပြုထားတဲ့ဂတ်ထူဆက်ကူကြောင့်အပူချိန်နဲ့အတန်ကိုကောင်းကောင်းထိန်းနိုင်တယ်လို့ဒီရေပေါ်အိမ်တွေကိုဆောက်လုပ်ခဲ့သူစန်တာဝီတာဗာကပြောပါတယ်။ဒီအိမ်ထဲမှာရေချိုးကန်၊တီးတန့်အိမ်ခန်းနဲ့ခောက်တင်လို့ရတဲ့ဂရင်းတွေပါဝင်ပါတယ်။ဒီရေပေါ်အိမ်တွေနဲ့ရုံးအဆောက်အုံတွေဟာအသုံးမပြုတော့တဲ့စိတ်ကန်းအဟောင်းတွေကိုပြန်လည်ဆန်းသစ်စေပြီးနေရာမပုတ်စေဘဲရေထဲမှာလူတွေအနားယူအပန်းဖြေစရာနေရာအသစ်တွေကိုဖန်တီးပေးနေတာပါ။အဲ့ဒီအိမ်တွေမှာတဲခုံဖို့အတွက်တညကိုယူရိုငွေ250နဲ့350ကြာသင့်ပါပါခင်ဗျာ
။ကိုရင်းရင်းနဲ့မခင်ဖြူထွေးတင်ဆက်ပေးခဲ့တာပါရှင်။ကျမတို့ရဲ့ VOA Radio ရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိညပိုင်းမှာတော့9နာရီကနေ10နာရီအထိထုတ်လွှင့်ပေးပါရစေ။အစီအစဉ်ပြီးပြီးချင်းမှလည်းတနာရီလုံးစာအစီအစဉ်တွေကိုပြန်လည်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါအောင်ရှင်။
တရုတ်စစ်တပ်ကလွန်ခဲ့တဲ့9နှစ်အတွင်းမှာအရေးပါပါပို့ပြီးရန်မူပို့ပြီးအန္တရာယ်ရှိလာတယ်လို့အမေရိကန်ပူးတွဲစေဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မီလီကပြောကြားလိုက်ပါတယ်။ဗိုလ်ချုပ်ကြီးမတ်မီလီဟာအင်ဒိုပစိဖိတ်ဒေသကိုခီးလှည့်နေစဉ်အင်ဒိုနီးရှားမှာတင်းနှင်းကွင်းနေကခီးတထောက်ဝင်ရင်အခုလိုပြောလိုက်တာဖြစ်ပါတယ်။ဒေသတွင်းအမေရိကန်နဲ့မိဖက်တွေကထောက်လန်းခဲ့ရမှာတရုတ်လေယာဉ်တွေနဲ့သင်္ဘောတွေရဲ့လှုပ်ရှားမှုက9နှစ်တာကာလမှာအရေးပါပါပို့များလာခဲ့ပြီးအန္တရာယ်ရှိတဲ့တုံ့ပြန်မှုတွေလည်းအချိုးညီညီများလာခဲ့တယ်လို့သူကဆိုပါတယ်။ယူကရိန်းနိုင်ငံကကောက်ပဲသီးနှံတွေတင်ပို့ရမှာအရေးပါတဲ့စစ်ကမ်းမြို့တစ်ခုဖြစ်တဲ့ပင်လယ်နဲ့ထိစပ်နေတဲ့အိုဒက်ဆာမှာရှိတဲ့စစ်ဘက်ဆိုင်ရာအဆောက်အဦးကိုရုရှားဒုံးကျည်တွေနဲ့စနေနေ့ကပြစ်ခတ်ဖြိုခွင်းလိုက်တယ်လို့ရုရှားနိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကဒီနေ့ပြောပါတယ်။ပြစ်မှတ်ကိုအတိအကျပြစ်ခတ်နိုင်တဲ့ကယ်လီဘာဒုံးကျည်နဲ့အိုဒက်ဆာမှာရှိတဲ့စစ်ဘက်ဆိုင်ရာအဆောက်အဦးကိုပြစ်ခတ်ဖျက်ဆီးလိုက်တယ်လို့Telegram လူမှုကွန်ရက်ကတစ်ဆင့်ရုရှားနိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးမာရီယာဇက်ကာရိုဗာကပြောကြားလိုက်တာပါယူကရိန်းမှာအမေရိကန်ကဇီဝါလက်နက်တွေထုတ်လုပ်နေတယ်လို့မြောက်ကိုရီးယားကဆွဆွဲလိုက်ပါတယ်ဒီလိုဆွဆွဲချက်ကိုရုရှားကလည်းလုပ်ခဲ့ပြီးကုလသမဂ္ဂကမရှာတုံးကပယ်ချခဲ့ပြီးဖြစ်ပါတယ်မြောက်ကိုရီးယားကအဲ့ဒီဆွဆွဲချက်ကိုအခုထပ်မံပြီးပဲ့တင်ထားလိုက်တာပါအမေရိကန်ဟာနိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်ပြီးယူကရိန်းပါဝင်တိုက်ပြည်များစွာမှာဇီဝါတပ်ခွဲကနေထူထောင်ထားတယ်လို့နိုင်ငံတော်ပိုင်ကိုရီးယားဗဟုသတင်းဌာန KCNA ကရုရှားရဲ့တွေးရှိချက်တွေကိုကူးကားပြီးသတင်းကလေးတွေကပြောခဲ့ပါတယ်။ယူကရိန်းကျူးကျော်စစ်ကြောင့်ကြုံတွေ့နေရတဲ့ပိတ်ဆို့အရေးယူခံရတာတွေအချင်းခံရတာတွေတက်တာပို့အတွက်ရုရှားတိုင်းရင်ကြီးဝန်ကြီးဆာဂျီလက်ဘရော့ဖ်ဟာအီဂျစ်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်သတင်းကလေးတွေကကိုင်ရိုမြို့ကိုရောက်ရှိနေပါတယ
်။သတင်းချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးခဲ့တာပါရှင်။ဒီကနေ့ညပိုင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။ရုပ်ပိုင်းနဲ့အတံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Canelius Turner နဲ့ TN1 တို့ဖြစ်ပါတယ်ရှင်။ VOA အစီအစဉ်တွေကိုနားတော်တာဆင်ကြားတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.